Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်ဖေဖော်ဝါရီလ28ရက်ကြာသပတေးနေ့ညဘက်အစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာလိုင်းဒိုမီတာ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာကျွန်တော်ဆက်မိုးပြပါခင်ဗျာအခုညဘက်အစီအစဉ်အတွက်တာဝန်ယူပြီးတော့တင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
ကျမကတော့ဆွမ်းမြတ်ပါရှင်ယူကရိန်းနိုင်ငံတောင်ပိုင်းကခရိုင်းမီးယားဒေသမှာအစိုးရရုံးတွေလွှတ်တော်ဆောက်ဦးတွေတဲကိုလက်နက်ကန်တွေဝင်ရောက်စီးနှင်းခဲ့ပါတယ်ထိုင်းနိုင်ငံမှာတော့ဝင်ကြီးချုပ်နဲ့ရုပ်မြင့်သံကြားပေါ်မှာတိုက်ရိုက်ဆွေးနွေးဖို့အတွက်အတိုက်ခံခေါင်းဆောင်ကစိန်ခေါ်လိုက်ပါတယ်ဒီလိုမျိုးနိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကြေညာပေးဖို့ရှိပါတယ်ရှင
်ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုသတင်းတွေအပါအဝင်အခုညဘက်မှာကြားမယ်အစီအစဉ်လေးမှာဆိုရင်တော
့ We're here because the United States is fully prepared to fulfill our commitment to support rural economic development
မြန်မာနိုင်ငံမှာရောက်ရှိနေတဲ့ American ပြည်တော်စုရဲ့နိုင်ငံတကာဖွံ့ဖြိုးရေးအစီအစဉ်ရဲ့အကြီးအကဲဖြစ်တဲ့ဒေါက်တာရှာပြောသွားတာဖြစ်ပါတယ်အပြည့်စုံကိုနောက်ပိုင်းမှာနားဆင်ကြရမှာပါခင်ဗျာအဲ့ဒီအပြင်ကချင်ပြည်နယ်အတွင်းမှာ KIA တပ်ဖွဲ့တွေနဲ့မြန်မာအစိုးရတပ်ဖွဲ့တွေကြားမှာတိုက်ပွဲတွေဖြစ်ပွားခဲ့တယ်ဆိုတဲ့သတင်းသကောင်စင်းကောက်ယူမဲ့အရေးပေါ်တိုင်းရင်းသားတွေရဲ့စိုးရိမ်မှုအခြေအနေနောက်ပြီးတော့အပတ်စဉ်ထုတ်လွှင့်နေကြအချက်အစီအစဉ်တွေဖြစ်တဲ့ကျန်းမာရေးမြန်မာအရေးတုံ့သက်ချက်နဲ့တိုင်းရင်းသတင်းလွှာစားတဲ့အစီအစဉ်တွေကိုနားဆင်ကြဖို့ရှိပါတယ်ခင်ဗျာအခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့မက်ခင်ဖြူထွေးတို့ကကြေညာပေးကြပါလိမ့်မယ်ခင်ဗျာ
ယူကရိန်းနိုင်ငံတောင်ပိုင်းကိုပိုင်အုပ်ချုပ်ခွင့်ရခရိုင်းမီးယားဒေသမှာရှိနေတဲ့ရုရှားရေတပ်တွေကိုအပြစ်မထွက်ဖို့အတွက်ယူကရိန်းယာယီသမ္မတအိုလက်ဆန်ဒါတာချီနော့ဖ်ကသတိပေးလိုက်ပါတယ်ဆာဗစ်ပေါ်မြို့မှာရုရှားရဲ့ပင်လယ်နဲ့ရေတပ်မဟာအခြေစိုက်စခန်းထဲကနေပြီးတော့ဒီစစ်သားတွေကိုအပြစ်မထွက်ဖို့အတွက်ပြောခဲ့တာပါခရိုင်းမီးယားဒေသရဲ့ဆန်ဖာရိုဘောလ်မြို့တော်တွေကစိုးရအဆောက်အဦတွေတဲကိုတနတ်သမားတွေဝင်ရောက်စီးနှင်းဝင်ရောက်ခဲ့ပြီးတဲ့နောက်မှာယာယီသမ္မတကအခုလိုတတိပေးလိုက်တာလည်းဖြစ်ပါတယ်ရုရှားတပ်တွေရဲ့လှုပ်ရှားမှုမှန်သမျှကိုစီးရေးအရရန်စားမှုအဖြစ်နဲ့သတ်မှတ်မယ်လို့ယာယီသမ္မတကပြောခဲ့ပါတယ်ရုရှားလိုလားတဲ့အဲ့ဒီဒေသတွေကလွှတ်တော်အဆောက်အဦနဲ့ဒေသခံအစိုးရအဆောက်အဦတွေထဲကိုတနတ်သမားတွေကစီးနှင်းဝင်ရောက်ခဲ့ပြီးတဲ့နောက်ရဲတွေကိုလည်းအထူးတက်လှမ်းထားတယ်လို့ယာယီပြည်ထရေးဝန်ကြီးကလည်းအစောပိုင်းတုန်းကပြောကြားခဲ့ပါတယ်အဆောက်အဦတွေပေါ်မှာရုရှားအလံတွေလွှင့်ထူထားတယ်လို့အဲ့ဒီကလာတဲ့သတင်းတွေကပြောပါတယ်ဝင်စည်းခံထားရတဲ့အဆောက်အဦတွေကိုအပြင်ကနေပြီးတော့ရဲတွေကဝိုင်းထားတယ်လို့လည်းပြည်ထရေးဝန်ကြီးကပြောပါတယ်တစ်ချိန်တည်းမှာပဲယာရုကနေပြီးတော့ဖယ်ရှားခံထားရတဲ့သမ္မတဗစ်တာယာနူကော့ဗစ်ကသူဒါလျင်နိုင်ငံရဲ့ခေါင်းဆောင်ဖြစ်တယ်လို့လက်ခံထားပြီးတော့သူ့ရဲ့လုံခြုံရေးအတွက်ကိုအကာအကွယ်ပေးဖို့ရုရှားနိုင်ငံကိုတောင်းဆိုခဲ့ပါတယ်။အမည်မဖော်တဲ့နေရာမှာရှိနေတဲ့မစ္စတာယန်နူကော့ဗစ်ကကြေညာချက်ကိုဒီရုရှားသတင်းဌာနတွေစီကိုဒီကနေ့ပေးပို့ခဲ့တာဖြစ်ပါတယ်။သူ့အပေါ်အယုံကြည်မရှိလွှတ်တော်မှမဲခွဲဆုံးဖြတ်ခဲ့ပြီးတော့ရွေးကောက်ပွဲကိုမေလ25ရက်နေ့မှာကျင်းပမယ်လို့သတ်မှတ်ခဲ့တဲ့စနေနေ့ကလေးကသူဟာအများမြင်ကွင်းကနေပြီးတော့ပျောက်နေခဲ့ပါတယ်ရှင်။
မြောက်ကိုရီးယားနိုင်ငံမှာဖမ်းဆီးခံခဲ့ရတဲ့တောင်ကိုရီးယားခရီးယန်သာသနာပြုသူကအစိုးရရဲ့ခိုင်းစေမှုနဲ့မြောက်ကိုရီးယားအစိုးရကိုဖြုတ်ချဖို့ကြိုးစားခဲ့တဲ့အကြောင်းဒီကနေ့ဝန်ခံပြောဆိုခဲ့ပါတယ်။ကင်ဂျွန်ဝုခါသာသနာပြန့်ပွားရေးဆောင်ရွက်သူတွေကိုထောက်လှမ်းရေးတွေအဖြစ်နဲ့ယူဆထားတဲ့မြောက်ကိုရီးယားနိုင်ငံမှာတတိယမြောက်ဖမ်းဆီးထိန်းသိမ်းခံရတဲ့ဒီတောင်ကိုရီးယားခရီးယန်တရားဟောဆရာဖြစ်ပါတယ်။ပျော်ရွှင်မြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲတစ်ခုအတွင်းမှာသူကအခုလိုမျိုးဝေဖန်ပြောဆိုသွားခဲ့တာပါ။သူဟာပြီးခဲ့တဲ့အောက်တိုဘာလကခရီးယန်ကျန်းစာအုပ်တွေဘာသာရေးဆိုင်ရာစာရွက်စာတမ်းတွေနဲ့ပြုံရမ်းမှာဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။သူဟာတောင်ကိုရီးယားထောက်လှမ်းရေးတွေစီကနေငွေကြေးအထောက်ပံ့ရယူပြီးတော့မြောက်ကိုရီးယားအစိုးရကိုဖယ်ရှားပြီးနိုင်ငံရေးစနစ်ပြောင်းလဲအောင်မြောက်ကိုရီးယားကိုဘာသာရေးကန့်ဆိုင်တဲ့နိုင်ငံတစ်ခုဖြစ်လာအောင်ပြောင်းလဲဖို့ကြိုးစားခဲ့တယ်လို့ဝန်ခံပြောဆိုသွားခဲ့တာပါ။တောင်ကိုရီးယားရဲ့နိုင်ငံပေါင်းစည်းဝင်ကြီးဌာနပြောခွင့်ရသူကင်ယူဒူကတော့ကင်ဂျွန်ဝုခါဘာသာရေးတသက်လှုပ်ရှားဆောင်ရွက်သူလို့ဆိုပြီးသူ့ကိုပြန်လွှတ်ပေးဖို့တောင်းဆိုလိုက်ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလတည်းမြောက်ကိုရီးယားအစိုးရကတောင်ကိုရီးယားတရုတ်တရားကိုဖမ်းဆီးမိခဲ့တယ်လို့ပြောခဲ့ပြီးတော့နောက်ပိုင်းကျတော့မှဒီဖမ်းဆီးခံရသူဟာအသက်50ဆွဲအရွယ်ကင်ဖြစ်နေတယ်ဆိုတာကိုတည်တည်ချာချာသိခဲ့ရတာပါ။သူ့အပေါ်မှာတရုတ်အဖြစ်ဆွတ်ဆွဲထားတဲ့အပေါ်မှာကင်မြတ်ဝန်ခံချက်နဲ့ပတ်သက်လို့တောင်ကိုရီးယားအစိုးရဘက်ကငြင်းချက်မထုတ်ခင်ကတည်းကတန်တရားတွေကရှိနေပြီးသားပါ။မြောက်ကိုရီးယားအစိုးရဟာဖမ်းဆီးခံထားရတဲ့နိုင်ငံသားအကျဉ်းသားတွေကိုဖန်တီးလောက်ကြံထားတဲ့ဝန်ခံချက်တွေဖက်ပြဝန်ခံခိုင်းတာမျိုးမကြာခဏဆိုသလိုလှုပ်လေရှိတဲ့အတွက်ကြောင့်ပဲဖြစ်ပါတယ်ရှင်
။ကိုရီးယားရှေ့ဘက်ကမ်းလွန်ကနေပြီးတော့တာတိုပြည့်ဒုံးကျည်၄ခုကိုမြောက်ကိုရီးယားတို့ပြစ်လွတ်ခဲ့တယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ဒီကနေ့ကြာသပတေးနေ့နောက်ပိုင်းမှာပြစ်လွတ်မှုနဲ့ပတ်သက်လို့နောက်ထပ်အသေးစိတ်ကိုတော့ကာကွယ်ရေးဌာနပြောခွင့်ရသူကပြောဆိုခြင်းမရှိခဲ့ပါဘူး။မြောက်ကိုရီးယားအစိုးရဘက်ကတော့တစုံတရာပြောခြင်းကိုမရှိသေးပါဘူး။ မြောက်ကိုရီးယားဘက်ကနေပြီးတော့တောင်ကိုရီးယားနိုင်ငံကိုနိုင်ငံရေးအရာတစ်ခုခုအချက်ပြခြင်းတဲ့အခါမျိုးမှာအခုလိုဒုံးကျည်လွတ်တေးလေးရှိတယ်လို့ယုံကြည်ရပါတယ်။မြောက်ကိုရီးယားရဲ့ဘက်ကလက်မခံနိုင်တဲ့ရန်စားမှုအဖြစ်မြင်နေတဲ့တောင်ကိုရီးယားနဲ့အမေရိကန်တို့အင်အားအမြောက်များပါတဲ့စီးရဲလေးကျင့်မှုလုပ်နေချိန်မှာပဲအခုလိုမျိုးမြောက်ကိုရီးယားဘက်ကနေပြီးတော့ဒုံးကျည်ပစ်ခတ်ခဲ့တာလည်းဖြစ်ပါတယ်။ဧပြီလလည်းအထည်ပြုလုပ်နေတဲ့ပူးတွဲစီးရဲလေးကျင့်ကာလအတွင်းမှာကိုရီးယားနှစ်နိုင်ငံလုံးမှလုံခြုံရေးကိုတိုးမြှင့်ထားပါတယ်။2010ခုနှစ်တုန်းကလည်းတောင်ကိုရီးယားမှာစီးရဲလေးကျင့်မှုအပြီးတောင်ကိုရီးယားကျွန်းတစ်ခုအပေါ်ကိုဒီလက်နက်ကြီးတွေနဲ့မြောက်ကိုရီးယားတို့ဘက်ကပစ်ခတ်ခဲ့လို့၄ရောက်သေဆုံးခဲ့ပါတယ်။ကိုရီးယားစစ်ပွဲပြီးသွားတဲ့ကနှစ်နိုင်ငံကြားမှာပစ်ခတ်ရထားပြီးမဲ့လည်းတရားဝင်ငြိမ်းချမ်းရေးသဘောတူညီမှုမရှိတဲ့အတွက်အချိန်မရွေးစစ်ဖြစ်ပွားနိုင်တဲ့အခြေအနေမျိုးမှရှိနေပါတယ်ရှင်။
ဒီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00ထိလိုင်းနိုမီတာ24 kHz 11.13 လိုင်းနိုမီတာ25 kHz 11.965 လိုင်းနိုမီတာ32 kHz 9355တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဂျာလာဘရီနေ့ညဘက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးပါမယ်။မြန်မာနိုင်ငံတွင်းကရိုဟင်ဂျာတွေဖိနှိပ်ချုပ်ချယ်ခံရတာနဲ့ပတ်သက်လို့နိုင်ငံတကာကစုံစမ်းပေးဖို့အတွက်ဗြိတိန်နိုင်ငံ Bradford East မဲဆန္ဒနယ်လွှတ်တော်အမတ် David Watt ကဗြိတိန်လွှတ်တော်မှာတင်ပြခဲ့ပါတယ်။မြန်မာနိုင်ငံကရိုဟင်ဂျာတွေဖိနှိပ်ခံရတဲ့ကိစ္စကိုဒီနေ့အစောပိုင်းတုန်းကလွှတ်တော်မှာအဆိုတင်သွင်းခဲ့တာဖြစ်ပါတယ်။2012ခုနှစ်ကစလို့ဒီရိုဟင်ဂျာတွေအပေါ်လူမျိုးရေးဘာသာရေးအရာနှိပ်ကွပ်မှုတွေဟာတိတိတသားတိုးမြင့်လာခဲ့တယ်လို့သူကဆိုပါတယ်။ရိုဟင်ဂျာအရေးနဲ့ပတ်သက်လို့ဒီ Liberal Democrat လွှတ်တော်အမတ် David Watt ဟာအရင်ကလည်းလွှတ်တော်မှာအချိန်ချင်းတင်ပြဆွေးနွေးခဲ့ဘူးပါတယ်။ American ပြည်ထောင်စု Washington DC မှာရှိတဲ့မြန်မာတန်ယုံရှင်မှာလည်းရိုဟင်ဂျာတွေနဲ့ဒီမြန်မာ Muslim တွေစုပေါင်းပြီးတော့ရိုဟင်ဂျာအရေးကိုဒီကနေ့မကြခင်မှာဆန္ဒပြကြမှာဖြစ်ပါတယ်ရှင်
။ထိုင်းနိုင်ငံမှာအတိုက်ခံကောင်းဆောင် Suchip Thompson ကဝန်ကြီးချုပ်ရင်းလက်ရှင်နာဝတ်နဲ့ဆွေးနွေးမယ်လို့အရေးမျိုးပြောကြားလိုက်ပါတယ်။ကြာနေပြီဖြစ်တဲ့နိုင်ငံရေးပြဿနာကိုအဆုံးသတ်နိုင်ဖို့ဘလို့ဆွေးနွေးညှိနှိုင်းမှုကိုမှမလုပ်နိုင်ဘူးလို့အရင်တုန်းကညှင်းဆန်ခဲ့တာဖြစ်ပါတယ်။လာလေချီနေတဲ့အစိုးရဆက်ကျင်ဆန္ဒပြပွဲတွေကိုဦးဆောင်သူ Suchip Thompson ကဝန်ကြီးချုပ်ရင်းလက်နဲ့နှစ်ယောက်ထဲတိုက်ရိုက်တနိုင်ငံလုံးကိုဒီထုတ်လွှင့်တဲ့ရုပ်မြင်သံကြားပေါ်မှာအခြေတင်ဆွေးနွေးမှုလုပ်မယ်လို့စိန်ခေါ်လိုက်တာဖြစ်ပါတယ်။ဝန်ကြီးချုပ်ရင်းလက်ကလည်းညှိနှိုင်းမှုတွေလုပ်ဖို့တကားဖွင့်ထားတယ်လို့ပြောပေမဲ့ဒီ Mr. Suchip အနေနဲ့ဆန္ဒပြပွဲတွေကိုအရင်ရပ်ရမယ်လို့ပြောကြားခဲ့ပါတယ်။ဒီလုပ်တဲ့ဆွေးနွေးမှုတွေဟာလည်းဖွဲ့စည်းပုံဥပဒေရဲ့ဘောင်ထဲမှာရှိရမယ်လို့သူ့အပေါ်အမာခံထောက်ခံသူတွေရှိရာနိုင်ငံမြောက်ပိုင်းကနေဝန်ကြီးချုပ်ကပြောခဲ့ပါတယ်။ဒီကနေ့မှာပဲထိုင်းနိုင်ငံရဲ့အာကတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်မှာဝန်ကြီးချုပ်အပေါ်ကိုဆွတ်ဆွဲထားတဲ့အမှုတွေကြားနာခဲ့ပါတယ်။အငင်းပွားစီရာစံစဘာဝယ်ယူတဲ့အစီအစဉ်နဲ့ပတ်သက်လို့ဝန်ကြီးချုပ်ဆွဲဆိုခံရတဲ့အမှုအတွက်ကြားနာပွဲကိုသူ့အစားသူ့ရဲ့အကျိုးဆောင်ရှေ့နေလာရောက်ခဲ့ပါတယ်။အစိုးရရဲ့ဘန်နာဒီဒေါ်လာတန်းထောင်နဲ့ချီဆုံးရှုံးခဲ့ရတဲ့လက်သမားတွေစီကစံတွေကိုပေါက်ဈေးထက်အများကြီးပေးဝယ်တဲ့အစီအစဉ်မှာအစိုးရတွင်အာကတိလိုက်စားမှုတွေကိုလှစ်လူရှုထားမှုနဲ့ဝန်ကြီးချုပ်တရားစွဲခံနေရတာဖြစ်ပါတယ်ရှင်
။ American ပြည်ထောင်စု Arizona ပြည်နယ်မှာဒီဘာသာရေးယုံကြည်ချက်ကြောင့်မို့လို့လိင်တူချစ်သူတွေကိုမရောဘူးလို့ညှင်းဆန်တဲ့ဆိုင်တွေအပေါ်မှာအကာအကွယ်ပေးနိုင်တဲ့ဥပဒေချမ်းကိုပြည်နယ်အုပ်ချုပ်ရေးမှူးကဗီဒီယိုအာဏာသုံးပြီးတော့ပယ်ချလိုက်ပါတယ်။ဒီဥပဒေကိုသာပြဋ္ဌာန်းလိုက်ရင်ဒီပြည်နယ်ထဲမှာစီးပွားရေးလုပ်ငန်းတွေမလာတော့ပဲစီးပွားရေးထိခိုက်နိုင်တဲ့အကြောင်းဖြစ်တယ်ဆိုပြီးတော့အုပ်ချုပ်ရေးမှူးဂျန်ဘရူဝါကပြောပါတယ်ဒီဥပဒေချမ်းကိုကန့်ကွက်နေကြတဲ့သူတွေကလည်းဒီဥပဒေဟာခွဲခြားဆက်ဆံမှုအတွက်လမ်းဖွင့်ပေးရရောက်နိုင်တယ်လို့ပြောခဲ့ကြပါတယ်ရှင
် Academy ဆုရှင်နာမည်ကျော်ရုပ်ရှင်မင်းသားဘန်အဖလိကာသူရဲ့ဒီထင်ပေါ်ကျော်ကြားမှုကိုသုံးပြီးမတိမငြိမ်ဖြစ်နေတဲ့ကွန်ဂိုဒီမိုကရက်တစ်နိုင်ငံအရေးအတွက်အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့တွေ့ဆုံခဲ့တယ်လို့ကွန်ဂိုနိုင်ငံကအခြေအနေတွေနဲ့ပတ်သက်တဲ့ကြားနာပွဲမှာလည်းလွှတ်တော်ကြားနာပွဲမှာလည်းတက်တည်ထွက်ဆိုခဲ့ပါတယ်။အဖလိကာကွန်ဂိုနိုင်ငံငြိမ်းချမ်းရေးနဲ့တရားဝါပြောရေးအတွက်ရည်ရွယ်ဖွဲ့စည်းထားတဲ့စေတနာရှေ့ဆောင်အဖွဲ့ Eastern Congo Initiative အဖွဲ့ကိုလွန်ခဲ့တဲ့လနေ့ကစတင်ထူထောင်ခဲ့တဲ့သူဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကအကောင်းဆုံးရုပ်ပုံဆုရအာဂိုရုပ်ရှင်ဇာတ်ကားရိုက်ကူးသူဒါရိုက်တာနောက်မင်းသားလေးဖြစ်တဲ့အဖလိကာကွန်ဂိုနိုင်ငံနဲ့ပတ်သက်ပြီးတော့သတိထားအကောင်းမြင်တဲ့အကြောင်းပြောသွားခဲ့ပါတယ်။ဘယ်လ်ဂျီယံကိုလိုနီနိုင်ငံတစ်ခုဖြစ်တဲ့ကွန်ဂိုနိုင်ငံဟာအာဖရိကတိုက်မှာတည်ငြိမ်မှုမရှိဆုံးနေရာတစ်ခုဖြစ်ပါတယ်။1998ခုနှစ်ဒေသရင်းစစ်ပွဲတွေဖြစ်ပွားချိန်ကစလို့အကြမ်းဖက်မှုတွေအတွင်းမှာလူပေါင်း5,000သေဆုံးခဲ့ရပြီဖြစ်တယ်လို့လူထောင်ပေါင်းများစွာအိုးအိမ်မဲ့ဒုက္ခရောက်နေကြရတာဖြစ်ပါတယ်ရှင်။
နေဆက်ကြဝလာရဲ့အပြင်ဘက်မှာဂျိုအစ်စ်ပေါင်း915ခုကိုတွေ့ရှိတယ်လို့ American အာကာသစူးစမ်းရေး Agency NASA ကဗုဒ္ဓဟူးနေ့တွင်ကကြေညာခဲ့ပါတယ်ဂျိုရီကိုရှာဖွေတဲ့ကက်ပလာမှန်ပြောင်းကြီးနဲ့ဒီဂျိုသက်တွေကိုရှာဖွေတွေ့ရှိခဲ့တာကြောင့်အရင်ရှိနေတယ်လို့သိထားပြီးသားဂျိုအရေးအတွက်ထက်ကိုနှစ်ဆတိုးပြီးတော့ဂျိုပေါင်း1900ရှိသွားပြီလို့သိပ္ပံပညာရှင်တွေကပြောပါတယ်။ အသစ်တွေးတဲ့ဂျူရီအားလုံးဟာနေဆက်ကြဝလာလိုပဲကျဲကြီးတစ်လုံးကိုဝိုင်းရံလက်ပတ်နေတာဖြစ်ပါတယ်ရေရှိနိုင်လောက်အောင်အရန်လက်မပူအရန်လက်မအေးတဲ့အပူချိန်မျိုးကြောင့်တက်ရှိတွေရှင်တန်ကောင်းရှင်တန်နိုင်တဲ့ habitable zone ထဲမှာဒီဂျိုသစ်၄ခုတည်းမနေရှိနေတယ်လို့လည်းသိပ္ပံပညာရှင်တွေကပြောပါတယ်ဒါပေမဲ့ဂျိုသစ်တွေအကြောင်းကိုသူတို့အနေနဲ့ဘာမှတိတ်ပြီးတော့တည်တည်ချာချာမသိတဲ့အတွက်အဲ့ဒီမှာဒီအသက်ရှင်တန်နိုင်မယ်မရှင်တန်နိုင်ဘူးဆိုတာကိုတော့မပြောနိုင်ဘူးဆိုပြီးတော့သိပ္ပံပညာရှင်တွေကပြောပါတယ်ရှင် Direct from Washington The Voice
of America VOA ဒါကတော့ February 29ရက်ကြာသပတေးနေ့ညပဲထိတ်တန့်ရောက်သတင်းတွေကိုမဆုမြတ်မွန်နဲ့မကင်ဖြူထွေးတို့ကြီးညာသွားခဲ့ကြတာဖြစ်ပါတယ်ခင်ဗျာ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်ဆာမင်လာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းဓာတ်ရိုက်နားဆင်နိုင်ပါတယ်အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုတင်ဆက်ပေးပါတော့မယ်ခင်ဗျာမြန်မာနိုင်ငံမှာတည်တာတူးတက်တဲ့ပြောင်းလဲမှုတွေရှိလာပေမဲ့အဲ့ဒီပြောင်းလဲမှုတွေကိုကြေးလည်နေတဲ့ပြည်သူတွေခံစားခွင့်မရကြသေးတာကြောင့်တိုးတက်မှုမှာအချိုးမညီတာတွေရှိနေတယ်လို့မြန်မာနိုင်ငံမှာရောက်ရှိနေတဲ့ USAID American ပြည်ထောင်စုရဲ့နိုင်ငံတကာဖွံ့ဖြိုးရေးအစီအစဉ်အကြီးအကဲဖြစ်သူဒေါက်တာ Rajiv Shah ကပြောဆိုလိုက်ပါတယ်။အဲ့ဒီအတွက်လဲ USAID အနေနဲ့ကြေးလက်ဖွံ့ဖြိုးရေးကိုအဓိကထားပြီးတော့ကူညီဆောင်ရွက်သွားမှာဖြစ်တယ်လို့ဆိုပါတယ်။အကြောင်းဆုံးကိုရန်ကုန်ရုံးခဲကနေကိုတားညံဦးကအခုလိုသတင်းပေးပို့ထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံအခြေအနေဟာပြီးခဲ့တဲ့နှစ်သူမြန်မာပြည်လာတော့ငါတက်တောင်မှတိုးတက်ပြောင်းလဲမှုတွေတွေ့လာရတယ်လို့ဒေါက်တာရှာကချီးကျူးပါတယ်။အသေးစားလုပ်ငန်းတွေဖွံ့ဖြိုးလာသလိုပဲယင်းနှိမ့်မြှုပ်နှံမှုစီးပွားရေးတွေတိုးတက်လာတာကိုဆုလိုပါတယ်။မြန်မာနိုင်ငံဟာတစ်ချိန်အတိတ်ကာလတုန်းကလေယာဉ်စိုက်ပျိုးရေးလုပ်ငန်းမှာအလားအလာကောင်းခဲ့တဲ့အတွေ့အကြုံတွေရှိတာကြောင့်လည်းမြန်မာအနာဂတ်ကောင်းမွန်လာဖို့ရှိတယ်လို့သူအနေနဲ့ယုံကြည်တဲ့အကြောင်းလည်းပြောသွားပါတယ်။ဒါပေမဲ့လို့ဒီတိုးတက်ပြောင်းလဲမှုတွေဟာမြန်မာနိုင်ငံတနိုင်ငံလုံးအတိုင်းအတာအထူးသဖြင့်ဒီကျေးလက်နေပြည်သူတွေအတွက်ခံစားခွင့်မရကြသေးဘူးလို့ဒေါက်တာရှာကပြောပါတယ်။ဒီကနေ့ညနေပိုင်းတုန်းကရန်ကုန် UNOPS ရုံးမှာအရက်ဖက်လူမှုအဖွဲ့အစည်းတွေနောက်ဖွံ့ဖြိုးဆိုင်ရာဆောင်ရွက်နေကြတဲ့အဖွဲ့အစည်းတွေနဲ့တွေ့ဆုံတဲ့မိကုံးမှာထည့်သွင်းပြောဆိုခဲ့တာဖြစ်ပါတယ်
။ Global companies are increasingly looking to invest in this nation's future and local entrepreneurs are seizing new opportunities.
ဒီကမ္ဘာလုံးမှာရှိတဲ့ကုမ္ပဏီတွေဟာဒီနိုင်ငံထဲမှာယင်းနှိမ့်နှံမှုစိတ်ဝင်စားမှုတွေတိုးလာပါတယ်။ဒီနိုင်ငံမှာအထူးသဖြင့်တော့အလားအလာကောင်းတွေလည်းရှိနေတော့မြန်မာလုပ်ငန်းရှင်တွေအတွက်လည်းခွင့်လန်းကောင်းတွေကိုမြင်ရပါတယ်။ဒီလိုတိုးတက်မှုတွေဟာအထင်ကြီးပါဒီလိုအသွင်ကူးပြောင်းမှုတွေရှိပေမဲ့လည်းမညီမျှမှုတွေတော့ရှိနေပါသေးတယ်တိုးတက်ပြောင်းလဲမှုရဲ့အကျိုးမြတ်တွေဟာတနိုင်ငံလုံးအတိုင်းအတာအထိကြဲကြဲပြန့်ပြန့်မရောက်သေးပါဘူးအထူးသဖြင့်တော့ကျေးလက်နေပြည်သူတွေခံစားခွင့်မရကြသေးပါဘူ
းအထူးသဖြင့်ကတော့ဒီကျေးလက်ဒေသဖွံ့ဖြိုးမှုကိန်းဂဏန်းတွေကိုကြည့်လို့ရှိရင်တိုးတက်မှုအတွက်အတော်လေးစိန်ခေါ်ချက်တွေကိုတွေ့ရတယ်လို့ဒေါက်တာရှာကထောက်ပြပါတယ်မြန်မာကလေးငယ်တွေရဲ့အရက်နဲ့ဖွံ့ဖြိုးမှုကိုလေးချိန်ဟာရှိတဲ့နဲ့ဆိုပြီးတော့နိုင်ငံတကာကသတ်မှတ်ထားတဲ့စံနှုန်းထက်နှိမ့်ကျနေတယ်လို့ဆိုပါတယ်ဒါဟာလည်းငမ်းမမှုနဲ့အဟာရချို့တက်မှုတွေကြောင့်ဖြစ်တဲ့ဆိုတဲ့အကြောင်းရင်းကိုလည်းသိထားတယ်လို့ပြောပါရတယ်။ဒီကလေးငယ်တွေရဲ့ဉာဏ်ရည်ဖွံ့ဖြိုးမှုဟာတိုင်းပြည်အနာဂတ်ကိစ္စဖြစ်တာမဟုတ်လို့တိုင်းပြည်ဖွံ့ဖြိုးရေးကိစ္စပြောမယ်ဆိုရင်ဒါဟာအရေးတကြီးလောက်ရမယ့်ကိစ္စဖြစ်တယ်လို့ဆိုပါရတယ်။တစ်ချိန်တည်းမှာလည်းပဲမြန်မာပြည်သူတွေရဲ့လူသက်တမ်းကိုကြည့်မယ်ဆိုရင်လည်းပတ်ဝန်းကျင်အရှိတော်အရှာနိုင်ငံတွေထက်နှိမ့်ချနေတယ်ဆိုတာကိုသူကထောက်ပြပါရတယ်။ဒီအတွက်ကြောင့်မလို့အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံရဲ့ကြီးလက်ဖွံ့ဖြိုးရေးကိုကူညီဆောင်ရွက်သွားမယ်ဆိုတာကိုပိုင်းဖြတ်ထားတဲ့အကြောင်းဒေါက်တာရှာကပြောသွားပါရတယ်။
We're here because the United States is fully prepared to fulfill our commitment to support rural economic development to agriculture, American Bureau of Zoo နဲ့
ကူညီတွေပေးသွားဖို့အပြည့်အဝပြင်ဆင်ထားပါတယ်။မြန်မာနိုင်ငံအတွင်းမှာစိုက်ပျိုးရေးလုပ်ငန်းတွေ၊ပြည်သူတွေခလေးငယ်တွေအာဟာရပြည့်ဝရေးနဲ့ကွန်ထရိုးလုပ်မှုစွမ်းရည်မြင့်မားလာဖို့ကူညီပေးသွားမှာပါ။အဓိကအားဖြင့်ဆင်းရဲမွေးတည်မှုလျော့ပါလာစေဖို့အတွက်ဒီကိစ္စတွေကိုကူညီဆောင်ရွက်ရမယ်ဆိုတာကျွန်တော်တို့သိရှိနားလည်ထားပါတယ်။ဒီတော့လေအမေရိကန်ပြည်ထောင်စုအနေနဲ့အသေးချာကိုပြတ်မှတ်ထားစီစဉ်ဆောင်ရွက်သွားမှာပါ။အ
မေရိကန်ပြည်ထောင်စု USAID အနေနဲ့ကြီးလက်ဖွံ့ဖြိုးရေးနဲ့လေယာဉ်စိုက်ပျိုးရေးအကူအညီပေးလုပ်ငန်းတွေမှာအရှိတောင်အရှဒေသအတွင်းမှာကိုအတွေ့အကြုံတွေရှိပြီးသားမဟုတ်လို့ထိရောက်အောင်သူတို့ကူညီပံ့ပိုးမှုတွေလုပ်နိုင်လိမ့်မယ်လို့ဒေါက်တာရှာကယူဆပါတယ်။တစ်ဖက်မှာတော့မြန်မာနိုင်ငံဒေသအချို့အထူးသဖြင့်တိုင်းသာဒေသတွေမှာဖြစ်နေတဲ့ပြည်ပခါတွေဟာမြန်မာနိုင်ငံရဲ့စီးပွားဖွံ့ဖြိုးမှုနဲ့တည်ငြိမ်မှုကိုချိန်ချောက်နေတဲ့အပြင်ယင်းနှိမ့်မြှုပ်နှံမှုတွေကိုလည်းတွန့်ဆုတ်စရာဖြစ်တယ်ဆိုပြီးတော့ထောက်ပြခဲ့ပါတယ်။USAID ရဲ့အကြီးအကဲဒေါက်တာ Rajiv Shah ဟာဒီကနေ့မှာတော့ဒီမနေ့ပိုင်းတုန်းက PMG နဲ့တွေ့ဖက်လုပ်တဲ့မြန်မာကလေးငယ်တွေတောက်ရည်တန့်ရရှိရေးအစီအစဉ်ကိုဖွင့်လှစ်ပေးခဲ့တယ်လို့ပဲမြန်မာနိုင်ငံကရပ်ဖက်လူမှုအဖွဲ့အစည်းကပုဂ္ဂိုလ်တွေနောက်ဖွံ့ဖြိုးဆိုင်ရာအဖွဲ့အစည်းတွေကတာဝန်ရှိသူတွေပုဂ္ဂလိကလုပ်ငန်းပိုင်းအထူးသဖြင့်အသေးစားလုပ်ငန်းပိုင်းဖွံ့ဖြိုးဆောင်ရွက်နေသူတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်မနေ့ပြန်ကြရင်တော့နေပြည်တော်သွားပြီးတော့အဲ့ဒီမှာမြန်မာတာဝန်ရှိသူတွေနဲ့တွေ့ဆုံမှာဖြစ်ပါတယ်ဒေါက်တာရှာအနေနဲ့ပြီးခဲ့တဲ့နှစ်စာပိုင်းတုန်းကမြန်မာနိုင်ငံကိုပထမဆုံးအကြိမ်လာရောက်ခဲ့ပြီးတော့အခုဒီလာရာဟာဒုတိယအကြိမ်မြောက်ဖြစ်ပါတယ်အခုလိုမျိုးကြေးလက်ဖွံ့ဖြိုးရေးအစီအစဉ်တွေကိုဆောင်ရွက်ပေးဖို့အပြင်အ ID နီးပညာဖွံ့ဖြိုးတိုးတက်ရေးနဲ့အစိုးရမှဒီပွင့်လင်းမြင်သာတဲ့အုပ်ချုပ်မှုဖြစ်လာစေလို့အတွက်လဲ USID အနေနဲ့မြန်မာနိုင်ငံကိုကူညီဆောင်ရွက်ပေးနေတယ်လို့သိရပါပါတယ်ခင်ဗျာ
။ဒါကတော့ရန်ကုန် VOE ရုံးခွဲကနေကိုသားညံဦးသတင်းပေးပို့သွားတာဖြစ်ပါတယ်ခင်ဗျာ။အခုတော့ကချင်ပြည်နယ်အတွင်းကတိုက်ပွဲတွေအကြောင်းကိုဆက်ချင်ပါတယ်။ကချင်ပြည်နယ်ဖားကံမြို့နယ်ဆယ်စင်းကျွေးရအနီးကဝီကန်ရွှေမော်မှာကြာတာပရင်းနေမနဲ့တကောင်ကျော်လောက်မှာအစိုးရစစ်တပ်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ဖြစ်တဲ့ KIU တို့ကြားမှာတနာ ਈ လောက်ကြာတိုက်ပွဲတွေဖြစ်ခဲ့တာကြောင့် KIU ဘက်ကတယောက်ကြာဆုံးသွားပြီးတော့အရက်သားနှစ်ယောက်ထိခိုက်ဒဏ်ရာရရှိသွားပါတယ်တိုက်ပွဲဖြစ်ပွားပြီးတဲ့နောက်မှာတော့ KIU ဘက်ကစေစင်းကြေးရောင်မှာအခြေစိုက်ထားတဲ့အစိုးရတပ်စခန်းကိုလာရောက်တိုက်ခိုက်နိုင်တယ်ဆိုပြီးတော့ဒေသခံတွေကစိုးရိမ်ထိတ်လန့်နေကြပါတယ်ကချင်ပြည်နယ်ကတိုက်ပွဲတွေရဲ့သတင်းကိုတော့ VOA မြန်မာပိုင်းရဲ့ရန်ကုန်အခြေစိုက်သတင်းတော့ကိုမိုးစောကအခုလိုတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့ဖားကန်ဒေတာပတ်မှာနှစ်ဖက်တက်တွေကြာကာလအတော်ကြာတိုက်ပွဲတွေငြိမ်သက်နေခဲ့ရကဒီရက်ပိုင်းအတွင်းအစိုးရတပ်ဖက်ကတပ်အရွှေ့ပြောင်းတွေပြုလုပ်ခဲ့တဲ့နောက်အခုလိုတိုက်ပွဲပြန်လည်ဖြစ်ပွားခဲ့တာဖြစ်ပါတယ်ကြာတာရင်းနဲ့မနေ့အစောပိုင်းကတိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုဒေတာကန်ရွာသားတဦးကအခုလိုပြောပါတယ
်ဒီနေ့မနေ့ပေါ့နော်မနေ့တနာရီ45နေပြီးတော့မှ3နာရီဖြစ်ပွားခဲ့တယ်ဆရာကတော့ဆယ်စင်းကြီးကခဲကဟိုမော်ပေါ့ဝီကန်ရှင်မော်ပေါ့ဝေကန်ရှင်မော်ထဲမှာတော့ဒီကြံရီတွေကတော့သူတို့လှူရှားအဖွဲ့လေးကပြန်သွားလိုက်ပြန်လာလိုက်တော့အဲ့လိုနေနေရဒီဘက်ကတော့ဆယ်စင်းဘက်ကတော့မလာဘူးလေအဲ့တော့ဒီတည့်ရက်နေ့တော့ဒီတမရှိရှင်းနဲ့တမ66နဲ့ချင်းတဲ့နေရာမှာအခုတမ66ကလှူရှားအနေနဲ့အဲ့ဘက်သူတို့အဲ့ဘက်ရှင်မော်ဘက်သွားရင်းနဲ့ဖြစ်ကြတယ်ခင်ဗျာ
ဒီတိုက်ပွဲအတွင်းမှာ KIA ဘက်ကတယောက်ကြာဆုံးခဲ့တယ်လို့အရက်သား2ယောက်လည်းထိခိုက်ခဲ့တယ်လို့ဒေသခံရွာသားကပြောပါတယ
်။မနေ့တနာ45ကနေပြီးတော့မှ3နာရီခန့်ဖြစ်လိုက်တဲ့အချိန်ပေါ့နော်။အဲ့တော့ဒီမှာဒီ KIA ကဘူးကြီးကငုံကြာဆုံးသွားတယ်လို့သိရတယ်ကြ။အဲတဲ့ဟို KIA တပ်ဖွဲ့ကလည်းဒဏ်ရာရင်းနဲ့ထပ်ပြီးသွားတယ်ပေါ့လေ။အဲ့လိုကြားသိရတယ်ကြ။ကျွန်တော်ဒီ2ယောက်ကတော့ဈေးဒီရနဲ့မှာဈေးအောင်နဲ့ပြည်သူ၂ယောက်ကမျိုးသမီး၁ယောက်ကတင်မမှာတန်ရာထိတယ်တယောက်က၆လောက်မှာတန်ရာထိတယ်ပေါ့အခုဆယ်ပင်းကကြော်သေးခန်းမှာပဲသိကူတနေရဗ
ျအစိုးရတပ်ဖက်ကထိခိုက်မှုကိုတော့မသိရကြောင်းနဲ့နှစ်ဖက်ဖြစ်ပွားတဲ့တပ်တွေကတော့ KIA ဘက်ကတိုင်ရင်26နဲ့အစိုးရဘက်ကတပ်မ66လက်အောက်ခံတိုင်ရင်ဖြစ်ကြောင်းဒီတပ်ပြောင်းလာတာဟာ၃ရက်သာရှိသေးတာကြောင့်တိုင်ရင်နံပါတ်ကိုတော့သိချာမသိကြောင်းပြောပါတယ်တိုက်ပွဲဖြစ်ပွားပြီးတဲ့နောက်မှာ KIA တပ်ဖက်ကဆယ်စင်းရွာအခြေစိုက်အစိုးရတပ်စခန်းကိုလာရောက်တိုက်ခိုက်မှာကိုဒေသခံတွေကစိုးရိမ်နေကြတယ်လို့လည်းပြောပါတယ
်ကျွန်တော်တို့ရွာသူရွာသားတွေနေရာတော့ထိတ်လန့်နေတာပေါ့ဘာလို့လဲဆိုတော့ဝေကန်ထဲမှာအခု KIA ဘက်ကဒီအရာရှိတယောက်ဟိုကြဆုံးသွားတယ်လို့ကြားသိရတယ်သူတို့ရဲ့မိခင်တယင်းကနံပါတ်ရှူမော်မှာရှိတယ်ဆိုတော့အဲ့ကနေပြီးတော့မှဗျာသူတို့အလုံးချင်းနဲ့တက်လာပြီးတော့မှအဲဒီမှာပြန်ဖြစ်မှာပေါ့အဲ့လိုရဆိုးရင်ကြရတယ်ကကျွန်တော်ဆယ်ရင်းရွာမှာကအဲစစ်တပ်စခန်းကရွာထဲမှာစစ်တပ်စခန်းကတခုကင်းချလာတဲ့နေရာတခုဆိုတော့လေဖြစ်ရင်လည်းရွာလေကောင်မှလည်းဖြစ်မယ်အဲရွာထိတ်မှလည်းဖြစ်မှာဆိုတော့ကျွန်တော်လည်းဆိုးရင်ထိတ်လန့်နေကြတယ်ပေါ့
ဒီတိုက်ပွဲဖြစ်ပေါ်ရတဲ့ပတ်သက်ပြီးကချင်ပြည်နယ်အစိုးရအဖွဲ့ရုံးကတာဝန်ရှိသူတဦးကိုမေးမြန်းရမှာတော့တိုက်ပွဲဖြစ်ပေါ်ရတဲ့ဆိုရာနဲ့အရက်သားတွေထိခိုက်တဲ့ဆိုရာကိုကြားသိရကြောင်းပြောပေမဲ့ကျေနပ်မရသေးတာကြောင့်တည်င်းအတိအကျမရသေးဘူးလို့ပြောပါတယ်။ KIA ရဲ့ဖားကန် KI မှုကိုဆက်သွယ်မေးမြန်းရမှာတော့တိုက်ပွဲဖြစ်စဉ်နဲ့ပတ်သက်ပြီးအတိအကျမသိရသေးကြောင်းပြောပါတယ်။အ
ေးကျွန်တော်လည်းတိုက်ပွဲဖြစ်တယ်လို့တော့ကြားတယ်လေ။အေးအဲတေချာချာတော့မဆုံးတန်းရသေးဘူးအေးအဲရင်းနဲ့ဆက်ချောက်ပြမဆုံးတန်းကြည့်ရတယ်နဲ့အဲဘက်မှာလူပြောကြတာ
ဒီအပိုင်းတွေအတွင်းမှာရှမ်းပြည်နယ်မြောက်ပိုင်းအခြေစိုက် KIA တန်းဖာလေးဒေသဘက်မှာလည်းစီရေးအခြေအနေတွေတင်းမာနေပြီးနန်းဖက်ကာနဲ့မုံကိုဒေသဘက်မှာတင်းလာနေကတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့တယ်လို့ရှမ်းပြည်နယ်မိုင်းတုံမြို့နယ်ဘက်မှာလည်းရှမ်းပြည်တပ်မတော် SSA တောင်ပိုင်းနဲ့အစိုးရတပ်အကြတိုက်ပွဲတစ်ကြိမ်ဖြစ်ပွားခဲ့တယ်လို့ KNG ခေါ်ကချင်သတင်းဌာနနဲ့ရှမ်းတန်တော်ဆင့်သတင်းဌာနကသတင်းထုတ်ပြန်ပါတယ်အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဟာတပြည်လုံးအပြစ်ခတ်ရက်စဲရေးအတွက်လာမယ့်လမှာတွဲဆုံဆွေးနွေးဖို့ရှိနေချိန်မှာပဲအခုလိုတိုက်ပွဲတွေပြန်လည်ဖြစ်ပွားနေတာဖြစ်ပါတယ်
။ဒါကတော့ကချင်ပြည်နယ်အတွင်းအစိုးရတပ်တွေနဲ့ KIA ကချင်လွတ်မြောက်ရေးတပ်မတော်ကြားမှာတိုက်ပွဲဖြစ်ပွားခဲ့တဲ့နောက်ဆုံးအခြေအနေအကြောင်းကိုကိုမိုးစောကတင်ပြသွားတာဖြစ်ပါတယ်ခင်ဗျာ။အခုတော့မြန်မာပြည်တွင်းရေးသတင်းနောက်ထပ်တစ်ပုဒ်ကိုတင်ပြပေးခြင်းပါတယ်။မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားမှာအပြစ်ခတ်ရက်စဲရေးကာလမှာဤပညာပိုင်းဆိုင်ရာအရာ တိုင်းသားတွေကိုကူညီဖို့ရည်ရွယ်ပြီးတော့သူတည်တနာဌာနမှုတွေငှားရမ်းပေးခြင်းတိုင်းသားဒေသအတွင်းမှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုမူတည်ပြီးတော့လူခွင့်ရေးဆိုင်ရာဖွဲ့စည်းပုံဆိုင်ရာအပြစ်ခတ်ရက်စရေးဆိုင်ရာအစီရင်ခံစာတွေနဲ့ပတ်သက်ပြီးတော့အကူအညီပေးနိုင်မှုအတွက်ပြည်တော်စုသူတည်တနာဌာနတစ်ခုကိုထိုင်းနိုင်ငံမြောက်ပိုင်းမှာရှိတဲ့ချင်းမိုင်မြို့မှာဖွင့်လှစ်လိုက်ပါတယ်။အပြည့်စုံကိုတော့ထိုင်းချေဆိုင်သတင်းတော့မအေးမာကအခုလိုသတင်းပေးပို့ထားပါတယ်ခင်ဗျာ။
တိုင်းရင်းသားကောင်းဆောင်နဲ့အကြံပေးတွေဥဆောင်ထားတဲ့ပြည်ထောင်စုသုတေသနဌာနတစ်ခုကိုထိုင်းနိုင်ငံချင်းမိုင်မြို့မှာစတင်ဖွင့်လှစ်ခဲ့တာပါ။တိုင်းရင်းသားတွေကြားမှာဤပညာပိုင်ဆိုင်ရာအကူအညီပေးနိုင်ဖို့ဖြစ်တယ်ဆိုပြီးပြည်ထောင်စုသုတေသနဌာနရဲ့ဒါရိုက်တာဖွဲ့ဝင်တဦးဖြစ်တဲ့ဒေါက်တာဆလိုင်းလျံမုံစာခေါင်ကပြောပါတယ
်။ပြည်ထောင်စုသုတေသနဌာနပေါ့နော်။ပြည်ထောင်စု Institute for Peace and Dialogue ဆိုတော့ကျွန်တော်တို့ကငင်းချင်းရင်းနဲ့တွေ့ဆုံဆွေးနွေးရေးကိစ္စကိုထုတ်ကူပြုတ်တယ်အာသူတည်သနာတွေကိုလောက်မယ်အဲ့ဒါနေပြီးတော့ကျွန်တော်တို့တိုင်းပြည်ငင်းချမ်းဖို့အတွက်အထောက်ကူပြောတဲ့အလုပ်တွေလုပ်ဖို့ကျွန်တော်တို့ပြင်ဆင်ထားပါတယ်ဆိုတော့အဓိကတော့ကိုကျွန်တော်တို့တိုင်းပြည်မှာဖြစ်ပွားနေတဲ့နှိမ့်ချုပ်စီပြည်တွင်းစီကိုရပ်ဆိုင်ပြီးတော့ပေါ့နော်ကျွန်တော်တို့တိုင်းပြည်ငင်းချမ်းမယ်ပြီးတော့တိုင်းရင်းသားတွေအားလုံးပြည်ထောင်စုထဲမှာရှိတဲ့တိုင်းရင်းသားတွေအားလုံးငင်းချမ်းစွာဒီလက်တွေ့နေထိုင်နိုင်တဲ့စနစ်မျိုးဖန်တီးနိုင်ဖို့အတွက်အထောက်ကူပြောမယ့်အလုပ်တွေလုပ်ဖို့ဖြစ်ပါတယ်
ရုံးဖွင့်တာဟာလေးလတာကာလမှာရှိနေပြီးတရားဝင်ဖြစ်ဖေဖော်ဝါရီလ28ရက်နေ့မှာစတင်ဖွင့်ခဲ့တာပါ။တိုင်းရင်းသားအဖွဲ့အစည်းတွေအတွင်းမှာသုတေသနဌာနမှုတွေကိုခန့်အပ်ပြီးဤပညာပိုင်းဆိုင်ရာအကူအညီတွေပေးနေတာနဲ့ပတ်သက်လို့လည်းဆက်ပြောသွားပါတယ
်။ချင်းအတွက်သုတေဒီတယောက်ပေါ့နော် researcher တယောက်ကိုကျွန်တော်တို့ခံပေးတယ်။ပြီးတော့ကရင် KNU တွေခံပေးတယ်။ပြီးတော့ RCSS ဆန်တွေခံပေးတယ်။ပြီးတော့သူတို့ကနေပြီးတော့အဲ့ဒီဖွဲ့စည်းတွေရဲ့လူအပ်တဲ့သုတေသနတွေလုပ်ပေးမယ်စာရန်တွေရေးပေးမယ်အချက်လက်တွေရှင်းပြပေးမယ်အဲ့ဒါကနေငင်းချင်းရွှေနေတဲ့ခါပြခရစီလုပ်တဲ့ခါအကျူးရှိမယ်လုပ်ငန်းတွေဆောင်ရွက်တော့ဖြစ်ပါလေ
တိုင်းရင်းသားလက်နက်ကင်နေနဲ့ဖွဲ့စည်းထားတဲ့ပြည်တော်စုတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဘုံမူကြီးခေါဥကာကတော့တိုင်းရင်းသားလုပ်ငန်းစဉ်တွေဖြစ်တဲ့အတွက်အတူတွဲလုပ်လို့ရနိုင်ကြောင်းကိုပြောသွားပါတယ်
ကျွန်တော်လုပ်တဲ့ကိစ္စကလည်းပဲ UNP ကလုပ်မယ့်ကိစ္စပါပဲအတူတူပါပဲဒီစင်တာက EPO လက်အောက်မှာဖြစ်တာပေါ့ Europe Burma Office အပေါင်းတို့လက်အောက်မှာမဟုတ် EPO လက်အောက်ဖြစ်နေတော့ EPO အနေနဲ့ကလည်းပဲဒီငင်းချင်းကြီးလုပ်ငန်းအခုသွားနေတဲ့ဟို Mission Wide Ceasefire တို့ Framework for Political Dialogue တို့နော် Political Dialogue စသည်ဖြင့်ဒီလုပ်ငန်းတွေမှာထဲထဲဝင်ဝင်ရမရှိဘူးရှိနေတာက NCCD နဲ့ဟို UNP ကရှိနေတယ်အဲ့လိုဖြစ်တာဒီအချိန်နဲ့ NCCD နဲ့လိုတဲ့ဟာဘယ်လိုနဲ့ပူးတွဲလို့အဲ့ဒါလိုတကယ်ညှိမပြောမယ်တကယ်တရားဝင်ပေါ့မန်ဒိတ်နဲ့စကားပြောမယ်ဆိုတော့ NCCD နဲ့ UNF ပဲရှိတာဟုတ်တယ်လို့အဲ့ကြောင့်တို့ဌာနကတော့ technical assistant ပေးနိုင်တဲ့သဘောမျိုးပေါ့အဲ့ဒါလိုပြောတာဟုတ်တယ်လို့ဘာလို့ဝန်ခံလို့ရပါတွဲလို့လို့လည်းရမယ်လို့ထင်ပါတယ်အားလုံးတိုင်းကအချိုးစီသွားပဲဖြစ်နေတာ
ဒီဌာနဟာမြန်မာပြည်တွင်းမှာလည်းရုံးဖွင့်သွားဖို့အတွက်အစီအစဉ်ရှိပါတယ်ပြည်တော်စုသုတေသနဌာနမှာပါဝင်ကြတဲ့တိုင်းရင်းသားခေါင်းဆောင်တွေဟာသုတေသနလုပ်ငန်းစဉ်တွေမှာအတွေ့အကြုံရှိသူများဖြစ်ပြီးတိုင်းရင်းသားဒေသတွေမှာဖြစ်ပျက်နေတဲ့အခြေအနေနဲ့ပတ်သက်လို့သုတေသနစာရန်းတွေအစီရင်ခံစာတွေကိုလည်းထုတ်ပြန်ခဲ့တာတွေရှိခဲ့ပါတယ်ရှင်
။ဒါကတော့အပြစ်ခတ်ရက်စရေးကာလမှာတိုင်းရင်းသားအဖွဲ့အစည်းတွေကြားထဲမှာဤပညာပိုင်းဆိုင်ရာအရလူခွင့်ဆိုင်ရာဖွဲ့စည်းပုံဆိုင်ရာအပြစ်ခတ်ရက်စရေးဆိုင်ရာအစီရင်ခံစာတွေကိုအကူအညီပေးဖို့အတွက်ပြည်ထောင်စုသုတေသနဌာနတစ်ခုကိုထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်မြို့မှာဖွင့်လှစ်လိုက်တယ်ဆိုတဲ့အကြောင်းမအေးမာကသတင်းပေးပို့ထားတာဖြစ်ပါတယ်။နောက်သတင်းတစ်ပုဒ်ကိုဆက်ရမယ်ဆိုရင်မြန်မာနိုင်ငံမှာ2014ခုနှစ်ဒီကောင်စင်းကောက်ယူတဲ့အခါမှာတိုင်းရင်းသားမျိုးနယ်စုတွေကသူတို့ရဲ့တိုင်းရင်းသားအမိတွေကိုစီးရင်မှာကြံခဲ့တာမျိုးလူမျိုးစုကြီးတစ်ခုအောက်မှာမှားယွင်းပြီးတော့ဖော်ပြတာခံရတာမျိုးကိုဖြစ်မှာစိုးရိမ်နေကြပါတယ်။ဒါအပြင်အရင်အစိုးရလက်ထက်ကဖော်ပြလာခဲ့တဲ့တိုင်းရင်းသားမျိုးနွယ်စု135မျိုးဆိုတာဟာ1983နဲ့83ခုနှစ်တွေကလူဝင်မှုကြီးကြပ်ရေးကကောက်ခံရရှိတဲ့အချက်လက်တွေမှာမူတည်ပြီးတော့အခုချိန်ထိတုံးဆွဲနေတာဖြစ်တဲ့အကြောင်းလူဝင်မှုကြီးကြပ်ရေးအကြီးအကဲကဖြည့်ရှင်းပြောဆိုလိုက်ပြီးတော့တိုင်းရင်းသားလူမျိုးစုနယ်တွေခွဲခြားတတ်မှတ်မှုနဲ့ပတ်သက်ပြီးတော့2014ခုနှစ်သကောင်စင်းကောက်ယူတဲ့အခါမှာလွှတ်တော်ထဲမှာဆွေးနွေးဆုံးဖြတ်ဖို့အစီအစဉ်ရှိတဲ့အကြောင်းကိုပြောဆိုပါတယ်အကြောင်းစုံကိုကိုညံဝဲအောင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
လူဝင်မှုကြီးကြပ်ရေးပြည်ထောင်စုဝန်ကြီးဦးခင်ကြီးကတိုင်းရင်းသားအဖွဲ့ပေါင်း10ဖွဲ့ကိုမနေ့ကနေပြည်တော်မှာဖိတ်ခေါ်ဆွေးနွေးခဲ့ပြီးတိုင်းရင်းသားအဖွဲ့တွေဘက်ကသူတို့ရဲ့စိုးရိမ်မှုတွေကိုတင်ပြခဲ့တယ်လို့ဝန်ကြီးဦးခင်ကြီးကလည်းပြန်လည်ဖြေရှင်းမှုတွေရှိခဲ့ပါတယ်။တွားရောက်တွေ့ဆုံခဲ့တဲ့တိုင်းရင်းသားအဖွဲ့တွေထဲမှာကချင်၊ကရင်၊ကယန်၊ချင်းမွန်၊ရခိုင်၊ရှမ်းနာကတအောင်းပလောင်နဲ့တိုင်းရင်းသားတွေကိုစားပြုတဲ့ NGO အဖွဲ့တစ်ဖွဲ့လည်းပါဝင်ပါတယ်။ ၎င်းစင်းကောက်ယူရေးမှတိုင်းရင်းသားတွေဘက်ကစိုးရိမ်မှုနဲ့ပတ်သက်ပြီးမနေ့ကဆွေးနွေးပွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့ကချင်ငင်းငင်းကွင်းရဲ့တာဝန်ရှိသူဒေါ်ခွန်ကြာကအခုလိုပြောပြပါတယ်
။ကျမတို့ဘုံကျင်ပြတာကတော့နံပါတ်1အချက်ကတော့ဒီ135ကုတ်ခွဲထားတာကြောင့်ကျမတို့တိုင်းရင်းသားတွေအားလုံးစီမှာထိခိုက်တယ်ပေါ့။အထူးသဖြင့်ဗမာမဟုတ်တဲ့တိုင်းရင်းသားတွေမှာတိုက်ရိုက်ထိခိုက်နေတာဖြစ်တဲ့အတွက်ကြောင့်လူဦးရေရဲ့40ရာခိုင်နှုန်းမှာထိခိုက်ခဲ့တဲ့အတွက်ကြောင့်ဒီတိုင်းရင်းသားတွေကို135ကုတ်ခွဲထားတာကိုကန့်ကွက်ပါတယ်ပေါ့။ဒုတိယတစ်ချက်ကတော့ဒီကုတ်ကြောင့်မို့လို့ကျမတို့တိုင်းရင်းသားများအတွင်းမှာကျင်းမာမှုတွေဖြစ်ပေါ်လာတယ်။အဲ့ဒီကနေပြီးတော့မှပဋိပက္ခဖြစ်ပေါ်လာနိုင်ခြေရှိတဲ့အတွက်ကြောင့်မို့လို့ဒီကိစ္စများဖြေရှင်းပြီးတဲ့အခါကျမှတကောင်စင်းကောက်ယူမှုကိုလုပ်ပေးပါဆိုပြီးရွှေ့ဆိုင်ပေးဖို့တောင်းဆိုတာဖြစ်တယ်ရှင့်
။တိုင်းသားမျိုးနွယ်စု135မျိုးဆိုပြီးမြမစီဆွေရလက်ထက်ကတုံးနေတာဟာ1983ကောက်ခံမှုစီးရင်တွေပေါ်အခြေခံသာဖြစ်တယ်လို့လောက်ဝကညွှန်ကြားမှုချုပ်ဦးမြင့်ကျန်က VOA မြန်မာပိုင်းကိုပြောပါတယ်
ကျွန်တော်တို့ရှိမှာ1983နဲ့1983မှာ83မှာကောက်တော့လဲမြန်မာနိုင်ငံထဲမှာဒီတိုင်းရင်းသားလူမျိုး135မျိုးပဲတွေ့တယ်။83မှာကောက်တော့လဲဒီလူမျိုးတွေပဲတွေ့တယ်။ဒီ135မျိုးကလည်းအမှန်လို့မဆိုလို့လောလောဆယ်တော့ဒါ135မျိုးပဲတိထားလို့135မျိုးပဲဖော်ထုတ်ထားတာ။အဲ့ဒီထဲမှာတချို့လူမျိုးတွေဆိုရင်၄ယောက်လောက်ပဲရှိတယ်။ဥမာအဖြစ်အချင်းကချင်းလူမျိုးစုထဲမှာပါလာပေါ့ထုံးလူမျိုးဆိုရင်၄ယောက်ပဲရှိတော့တယ်အဲ့ဒီဖွဲ့ကလေ။အဲ့လိုအမတန်နေတော့တဲ့လူမျိုးတွေရှိတယ်။နောက်တစ်ခုကျတော့လဲဟိုပေါ့လူမျိုးအမည်ပြောင်းတာတွေရှိတာပေါ့ဥမာအဖြစ်တိုင်းလျံပေါ့တိုင်းလျံဆိုတာသူတို့ရှမ်းခေါ်ဖြစ်တယ်သူတို့လူမျိုးအမျိုးရှမ်းညီလို့ကြောင်းကျင်ပါလေဆိုပြီးတော့တခြားကြတော့လည်းအုပ်စုတစ်ခုရင်းကနေတစ်ခုရုပ်ကိုကြောင်းကျင်မယ်ဥမာအဖြစ်ဂေကိုလို့ဂေပါဘူးပေါ့သူတို့လက်ရှိကကရင်အုပ်စုမှာရှိတယ်အဲ့ဒါကိုကရင်အုပ်စုတွေကိုတချို့ကကြောင်းကျင်တယ်တချို့ကလည်းကရင်အုပ်စုတွေကိုကြောင်းကျင်တယ်အဲ့လိုလေးတွေရှိတော့ဟိုပေါ့လက်ရှိအတည်ပြုထားတဲ့စီးရင်တွေပဲအရင်ကောက်လိုက်တာ
2014တကောင်စီးရင်ကောက်ယူတဲ့အခါကွန်ပျူတာမှာစီးရင်သွင်းနိုင်မှုအတွက်တိုင်းသားမျိုးနွယ်စုတစ်ခုချင်းစီကိုနံပါတ်တစ်ခုစီသတ်မှတ်ထားပြီးသုံးဆွဲသွားမှာဖြစ်ကြောင်းတိုင်းသားမျိုးနွယ်စုအမည်နဲ့ဘယ်မျိုးနွယ်စုအောက်မှာပါသလဲဆိုတဲ့ခွဲခြားပုံကိုတော့လာမယ့်ကာလတွေအတွင်းလွှတ်တော်မှာဆွေးနွေးသွားဖို့ပြင်ဆင်ထားကြောင်းလာဝကညွှန်ချုပ်ဦးမြင့်ကျိုင်ကပြောပါတယ
်ဒီကုတ်နံပါတ်ပေးလို့ဆိုတာကျွန်တော်တို့ရှိရကျွန်တော်ဦးသိဌာနဌာနခွဲတစ်ခုကနေပြီးတော့ကွန်ပျူတာတွေဖတ်နိုင်အောင်ဒီဥပမာဆက်တွေဖတ်နိုင်အောင်ပေးလိုက်တဲ့အဆင့်ပဲရှိတယ်ဟိုနိုင်ငံတော်အဆင့်ပေါ့ဒီ135မျိုးမှန်ပါတယ်လို့မဆူလို့ပါဘူးအခုကျွန်တော်တို့ကဒီတိုင်းသားလူမျိုးနဲ့ပတ်သက်လို့ရှိရင်ဒါနိုင်ငံသားတွေရဲ့အခွင့်အရေးနောက်တစ်ခုကတော့လူခွင့်အရေးလည်းဖြစ်တဲ့အတွက်ပြောဆိုသမျှကိုမှတ်တမ်းတင်ရေးသွင်းမယ်လို့ကျွန်တော်တို့ကဖြေကြားခဲ့ပါတယ်အဲဒါကြောင့်တိုင်းသားလူမျိုးတွေကလည်းဒါတွေကိုစိတ်မျက်လက်ခံသွားပါတယ်ပြီးလို့ရှိရင်အဲ့ဒီဟာတွေကိုကျွန်တော်တို့ကသတော်သေးလုပ်ငန်းကြီးတဲ့အခါမှာဒုတိယလုပ်ငန်းရှင်အဖြစ်သက်ဆိုင်ရာတိုင်းသားခေါင်းဆောင်တွေအဖွဲ့အစည်းတည်းတည်းရခေါင်းဆောင်တွေကျင်းချင်းမှုဝန်ကြီးဌာနပညာရှင်တွေတမိုင်းပညာရှင်တွေနဲ့ဒါကြောင့်ကျွန်တော်တို့လွတ်တော်မှာတိုင်းသားကြီးရာကော်မတီနဲ့ကျွန်တော်တို့အစည်းအဝေးကိုလုပ်ပြီးတော့မှအတိအပြုဆုံးဖြတ်ပြီးတော့မှဒီတိုင်းသားလူမျိုးတွေကိုပြန်ပြီးတော့အမည်စင်းတွေကိုအတိအကျထုတ်ပြန်ပေးမှဖြစ်ပါတယ်ခင်ဗျ။အ
ခုလိုသကောင်စင်းကောက်ခံခြင်းရောက်မှတိုင်းသားတွေဘာကြောင့်အထူးစိုးရိမ်နေရတာလဲဆိုတာနဲ့ပတ်သက်ပြီးကချင်ငင်းငယ်ကွန်ရဲရဲ့ဒေါ်ခွန်ညာကခုလိုထပ်ပြောပါတယ်။
အဲ့တော့ကျမတို့ဒီလောလောဆယ်သကောင်စင်းကိတ်ကိုကောက်ယူတာဟာလည်းနိုင်ငံတော်စီမံကိန်းတွေလုံဆောင်မှုအတွက်ဖြစ်တယ်။အဲ့တော့စီမံကိန်းဆိုတာကျမတို့ဘတ်ဂျက်တွေဖြစ်တယ်ခွဲလမ်းဖြစ်တယ်ပေါ့။အဲ့တော့လူဦးရေဆိုရင်နည်းတယ်များတယ်ဆိုလို့ရှိရင်ဒီဘက်ကလည်းဘတ်ဂျက်နည်းတယ်များတယ်ဆိုတာပေါ်မူတည်သွားမှာဖြစ်တယ်။ဥပမာစာတင်တောင်းပဲဖြစ်ဖြစ်ပေါ့လူဦးရေများရင်တောင်းများများဆောက်မှာပဲလူဦးရေနည်းရင်တောင်းနည်းနည်းပဲဆောက်မယ်ဆိုတဲ့အခါမှာကျမတို့ population ဟာ resource လည်းဖြစ်သွားတယ်။နောက်ထပ်ကျ2015ရေတောက်ကွဲမှာတဲ့လူဒီလူဦးရေတွေက reflect လာလို့မှာပဲအနည်းဆုံးကတော့လူဦးရေများတယ်ဆိုလို့ရှိရင်ဥပမာရေးရဝန်ကြီးတယောက်ရမယ်ပေါ့။ဒီဥပမာပေါ့ဒီရန်ကုန်မှာရန်ကုန်တိုင်းမှာဆိုရင်လူဦးရေစုစုပေါင်းရဲ့၃ညဒရမ၃ညတိရာခိုင်နှုန်းရှိတယ်ဆိုရင်ဒီမှာတို့အချင်းတိုင်းရင်းသားရေးရတယောက်၆ခွင့်ရှိတယ်ပေါ့အကြေးရများအဲ့လိုမျိုးမဟုတ်ဘဲနဲ့အုပ်စုမှားရင်းနေတယ်ဆိုရင်လူဘလောက်ပဲများလာများလာသူများရဲ့အုပ်စုမှာပဲကများများလာပြီးတော့မှတခြားအဖွဲ့တွေပဲရေးရဝင်ကြည့်ရတော့မှဖြစ်တယ်ဆက်နေပြီပေါ့
၎င်းစင်းကောက်ယူနိုင်ဖို့ကျောင်းဆရာဆရာမတွေနဲ့တက်မတော်ဝန်ထမ်းတွေကိုလေ့ကျင့်တင်ကြားပေးတာပြီးတွားရေးလာရေးခက်ခဲတဲ့တိုင်းသားလက်နက်ကင်တွေထိန်းချုပ်ထားတဲ့နေရာတွေမှာတော့အဲ့ဒီအဖွဲ့အတွင်းကလိုအားပေးတွေရဲ့အကူအညီနဲ့သကောင်စင်းတွေကောက်ခံသွားမှာဖြစ်တယ်လို့သိရပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေကင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ
ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါခင်ဗျာတောတာရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာသပတေးနေ့ညပဲအစီအစဉ်လေးပဲဖြစ်ပါတယ်လိုင်းဒိုမီတာ24 25 32လို့ကနေအတန်လွှင့်နေတာဖြစ်ပါတယ်ခင်ဗျာအခုအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာပါအဲ့ဒီထဲမှာဆိုရင
်ခွေးကြိုက်ခါပြီဆိုတာနဲ့မလိုအောင်လဲဆိုလို့ရှိရင်ဒီကြိုက်ခါတဲ့နေရာပေါ့နော်ဒီတန်းနဲ့တခါလေးကိုစင်စင်ကြည်ကြည
်ပတ်စဉ်ထုတ်လွှင့်ပေးနေတဲ့ကျမ်းမာရေးကဏ္ဍမှာနားဆင်ကြရဖို့ရှိပါတယ်ခင်ဗျာအဲ့ဒါအပြင်မြမအရေးသုံးသက်ချက်ပြီးတော့နေဆက်မှာအခြေစိုက်တဲ့တိုင်းရင်းသားသတင်းတော်တွေပေးပို့ထားတဲ့တိုင်းရင်းသတင်းလွှာစတဲ့အစီအစဉ်တွေကိုနားဆင်ကြရဖို့ရှိပါတယ်အခုရင်ဆုံးတော့အပတ်စဉ်ထုတ်လွှင့်ပေးနေကြကျမ်းမာရေးအစီအစဉ်ကိုနားဆင်ကြရမှာပါခွေးကြိုက်ခံရတာကြောင့်တေဆုံးဖို့တေကြတဲ့ခွေးပြန်ရောဂါမဖြစ်အောင်ဘယ်လိုကုသကာဝေးရပါမလဲမြန်မာနိုင်ငံမှာအဖြစ်များတဲ့ခွေးကြိုက်ခံရတာကြောင့်တေဆုံးဖို့တေကြနေတဲ့ခွေးယူပြန်ရောဂါအခြေမရေဖြစ်နိုင်တယ်ဆိုပြီးတော့ကျမ်းမာရေးပညာရှင်တွေကသတိပေးနေကြပါတယ်ခုလိုတေဆုံးတဲ့အထိပြင်းထန်တဲ့အဆင့်မရောက်အောင်ပြင်းထန်တဲ့အဆင့်မှာခွေးကြိုက်ခံရတဲ့နေရာကိုတန့်ရှင်းအောင်ဆေးပေးတာပြင်ခွေးယူပြန်ကာကွယ်ဆေးနဲ့ကုသဆေးတွေထိုးပေးဖို့လိုပါတယ်ခွေးကြိုက်ခံရတာကြောင့်ခွေးယူပြန်ရောဂါမဖြစ်ရအောင်ကာကွယ်နိုင်မဲ့အရေးမှာပိုင်ရှင်မဲ့ခွေးလီခွေးလင်းတွေမရှိဘဲနဲ့စနစ်တကျမွေးမြူနိုင်အောင်လေစီစဉ်ပေးဖို့လိုတယ်ဆိုပြီးတော့ပြောကြပါတယ်ဒီအကြောင်းကိုဆေးတက်ကတူတစ်ကလေးကျမ်းမာရေးပညာထာရကအငင်းစားဌာနမှူးဖြစ်တဲ့ပမောက္ခဒေါက်တာစောဝင်းကိုဦးဝင်းမင်းကအခုလိုမေးမြန်းပြီးတော့တင်ဆက်ထားပါတယ်ခင်ဗျာ
โอเคปมคดร.ซอเวครับเนี่ยเราမြန်မာနိုင်ငံမှာဒီခလေးငယ်တွေအပါဝင်ပေါ့เนาะလူတွေကိုဒီခွေးကြိုက်ခံရတာအဖြစ်များနေလားဆရာကြီ
းခုမှပုံများလာတယ်တော့မဟုတ်ပါဘူးနေ့စဉ်တိုင်းပဲပေါ့လေအချိန်တိုင်းလူတို့ဒီခွေးကြိုက်ခံရတဲ့လူများတွေကကျွန်တော်တို့ခဏခဏတွေ့ပါခလေးတွေမှာလည်းတွေ့တယ်ပေါ့เนาะလူကြီးလည်းတွေ့ပါ
ဟုတ်ကဲ့ဆရာအခုလို့ဒီခွေးကြိုက်ခံလို့ဆိုရင်ဘာတွေဆက်ဖြစ်နိုင်လဲဆရာကြ
ီးရေးကြီးတော့ခွေးယူယောဂဖြစ်နေတာပေါ့ခွေးယောဂဖြစ်လို့ရှင်တော့ခွေးယူယောဂကကုရနတ်တိဖြစ်မရှိပဲဘာလို့ခွေးယူပြန်ပြီဆိုတော့လေတက်ရှင်တဲ့လူကမရှိတဲ့လောက်ကိုမရှိပါဘူးနော်နောက်တော့ဒီခွေးကြောင့်ခွေးရဲ့သွားမှာမြစ်ကြီးတွေပါတယ်အဲ့တော့ခွေးပြန်ခွေးကြိုက်ခံရတဲ့ခါတော့ဒီမှာရင်းနာတော့ပြည်ပြည်တဲတော့ဖြစ်နေနောက်တစ်ခါသွားနေသူနည်းနည်းရေပြားတဲ့ဝင်သွားတော့အဲ့လိုအနာမျိုးကမျက်နှာမိခန့်ရောကဖြစ်နိုင်ပါတပြားရရတော့ဒီမှာမျက်နှာလိုနေရာမျိုးမှာဆိုရုပ်ပြည့်စင်းနေဖြစ်သွားနိုင်တယ်မာယုတ်တွေဖြစ်သွားနိုင်တယ်နာကျင်တယ်ပေါ့နော
်ဟုတ်ကဲ့ဆရာအခုလိုဒီအသက်အန္တရာယ်ထိအောင်ထိခိုက်နိုင်တယ်ဆိုတော့အဲ့လိုဒီဆိုးဆိုးဝါးဝါအန္တရာယ်တွေမဖြစ်အောင်လို့ဆရာကြီးဘာတွေလုပ်တင်လဲ
ခွေးကြိုက်ခါပြီဆိုတာနဲ့ဘာလို့ရမလဲဆိုလို့ရှိရင်ဒီကြိုက်ခါတဲ့နေရာပေါ့နော်ဒီတန်းနဲ့တခါတည်းကိုစင်စင်ကြည်ကြည်ဆေးရပါတယ်။ဒါဆိုရေမြင်းများနဲ့ဆေးလိုက်ရင်မှတကယ်လို့ခွေးရခွေးယူယောဂပူဗိုင်းရပ်စ်ပါရင်တော့မှပါသွားနိုင်တယ်ပေါ့လေ။ဒီပြင်းမြင့်ကြီးတွေလည်းပါသွားနိုင်တော့အနာရင်းမှတို့ဒီမိခန့်ဖြစ်မှတို့ကောက်ဝဲပြီးသားဖြစ်သွားတယ်။နောက်ကဒီခွေးကြိုက်ခံရတဲ့တရားကိုများလားဖြင့်ကျွန်တော်သိကြည့်တဲ့အချိန်ကလွယ်မချုပ်ပါဘူး။ဖွင့်မယ်ဖွင့်ထားရပါတော့။နောက်ကဒီခွေးရခွေးကောင်းလားဘယ်လိုမျိုးစားလဲဆိုတာကျွန်တော်ခွေးရပါ။နောက်ကဒီကြိုက်ခံရတဲ့ဟာရဲ့အတိုင်းစားဘူးဒီကမ္ဘာကျန်းမာရေးအဖွဲ့ကဆုံးဖြတ်ပေးထားတာရှိပါတယ်။အဲ့တိုင်းမှာအဆင့်1 2 3ပေါ့နော်။ခွဲကြပြီးတော့တက်ဆိုင်အဆင့်လိုက်ကုသမှုတွေလုပ်ပြရပါမယ်
။ဟုတ်ကဲ့ဆရာ။ဒီနေရာမှာဆရာရဲ့ဒီခွေးယူကြိုက်တရဲလို့ဒီခွဲဘွားဘလို့ဖြစ်နိုင်မလဲဆရာခွေးယူကာကွယ်ဆေးထိုးဖို့ဟုတ်ကဲ
့အဲ့လိပြောခဲ့တာပေါ့နော်ကျွန်တော်ကဘာကြည့်ရလဲဆိုတော့ခွေးကခွေးယူကာကွယ်ဆေးထိုးထားသလားပိုင်ချင်မရှိခွေးလားနောက်တစ်ခုကလူတိုင်းကိုအကြောင်းမဲ့လိုက်ကြိုက်နေသလားပေါ့နော်တခါလေကျခွေးကသားပေါက်ထားတယ်နဲ့ကြိုက်ခြင်းနဲ့ရင်တစ်ခုသူစားနေတဲ့စားတော့ကိုသွားပြီးတော့ကြိုက်မိတယ်ဆိုလို့ရှိရင်ကြိုက်တယ်ပေါ့ရုပ်တရက်လန့်သွားလို့လန့်ကြိုက်တာလည်းရှိတယ်တော့ရင်တော့ဒါလေးပေါ်မူတည်တော့ခွေးယူနိုင်တယ်မယူနိုင်ဘူးပေါ့နော်တယ်လို့လုပ်ပါဒါပေမဲ့ခုကတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ကိုက်ခါတဲ့သတ်မှတ်ချက်ပေါ်မူတည်ပြီးတော့ဆေးကုတာကတော့အနေနဲ့ကျဉ်းဆုံးလို့သတ်မှတ်တယ်ပေါ့နော
်ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့ဘလို့အနေထားမှာဒီခွေးယူကာကွယ်ဆေးထိုးဖို့မဖြစ်မနေလို့မလဲဆရာ
ဟုတ်ကဲ့အဲ့ဒါကိုကျွန်တော်ဒီကမ္ဘာ့ကျန်းမာရေးအဖွဲ့ကသတ်မှတ်ထားတဲ့စင်တန်းအဆင့်တစ်ပေါ့တရိစ္ဆာန်ကိုကင်နေစာကျွေးတဲ့သူ့ရဲ့လူရဲ့ရေပြားပေါ့ရေပြားအကောင်းမှာတမ်းနေရတဲ့ဆိုတော့ဘာမှလို့ဆရာမလိုပါဘူးဖြီးထုတ်ကြလို့လားဆိုတော့အဲ့မှာတော့မလိုပါဘူးပေါ့နော်တကယ်လို့သာတိချာတိရောဂါရာဇဝင်ကတိချာရင်ထိုးကြမလို့အဆင့်နဲ့မှာတော့အင်းကြီးဝယ်စားမရှိတဲ့နေရာမှာခွေးကငုံလိုက်တယ်ပေါ့သို့မဟုတ်လို့ရှင်ချစ်ရရတဲ့ operation ကိုပွန်းပယ်သွားတယ်သူတွေအများကြီးမခက်ဘူးဆိုတော့ဒါကိုတာမန်နာလို့တတ်မှတ် အဲဒီကကြလို့ရှိရင်ကျွန်တော်တို့လောက်ရေးနဲ့ဒေတာစီးကျုပ်ရမယ်နော်တန်ဆီအောင်ခုနလို့ပြရမယ်အဲ့ဒါနဲ့တကူခွေးယူကောက်ဝစီထိုးတယ်မစင်သုံးတော့ပါလဲဆိုလို့ရှိရင်ကြိုက်ခါတယ်ဗောနတကယ်ကိုအရေးစားပေါက်တော့ကြိုက်တယ်ဝေးထွက်အောင်ကြိုက်တယ်တော့ဝေးဝေးချနေတဲ့အရေးစားပေါ်မှာတော့လှုပ်ခန်းလို့ပါတော့မှာခွေးရစစ်တာတော့ရက်တာတော့လှုပ်တယ်ဒီမျက်နာတော့ပါတော့ဗောဒီကိုတွန်းသားဗောနပါးစပ်အာကောင်တော့လောက်ခမ်းလို့ပါစလိုက်ပါပေါ့နော်ခွေးရဲ့တရင်နဲ့ထိတွေ့တယ်ဆိုတော့ဒါကိုပြင်းထန်တယ်လို့သတ်မှတ်ပါအဲဒီဆိုတော့ကျွန်တော်တို့ကဒီဟာတန်ရှင်းအောင်ရေးဆေးပြီးတော့ဒီ wound management ပေါ့နော်ဒီအလာရောဂါကုသတာဖြင့်ကာကွယ်ဆေးလည်းထိုးရပါတယ်ကျွန်တော်တို့ rabies immunoglobulin လို့ခေါ်တဲ့ပူဆေးပေါ့နော်ဒီရောဂါ virus ကိုတတ်နိုင်တဲ့ပူဆေးကိုပါပေးတယ်မှာဒါပေမဲ့ခံကာကွယ်ဆေးကလိုရရင်ထိုးမယ်ကျွန်တော်တို့ကပိတ်ကပ်ပြီးတော့မှထိုးတဲ့ခွေးရောဂါကာကွယ်ဆေးပေါ့နော်မှာတိတိများနိုင်နေမှာတရိတ်ဆန်နေကိုင်တဲ့လူတို့တရိတ်ဆန်ကြုံရဲဂျုံသိန်းပေါ့တို့တရိတ်ဆန်မှုစိတ်ကိုဆရာဝန်လိုအမျိုးကြတော့တို့ကကြိုက်ခါရတဲ့ risk များလို့ရှင်တော့ source ကြီးကကျူပြီးတော့အကြိုက်မခံရင်ထိုးရလဲရှိပါလေကောက်ရစီရ
ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့ဒီခွေးယူကတ်ခံပြီးတာကိုသိနိုင်ဖို့တဲ့ပေါ့ဆရာနော်လက္ခဏာတွေရောဘယ်လိုရှိနိုင်လဲဆရာ
အဲ့လေးကတော်တော်ခက်တယ်ဗျခွေးမှာဖြစ်တဲ့ခွေးယူရောဂါမှလည်းမျိုးရှိတာမျိုးအဲ့လိုပြေးသွားပြီးတော့ကြမ်းနမ်းပြီးလိုက်ကြိုက်တဲ့မျိုးရှိဘူးအမဟိုခွေးရတခါတမန်မန်တွေဖြစ်ပြီးတော့သတိလစ်ပြီးတော့ကြောတည်ပြီးတော့သေတဲ့အကျိုးဆက်လက်ရှိတယ်ပေါ့ဒီနောက်ကခွေးပြိုင်မဖြစ်အောင်ခွေးကိုက်ခါပြီးချက်ချင်းမဖြစ်ဘူးเนาะဆိုတော့ကအနည်းဆုံးအများသဖြင့်တစ်လနဲ့နှစ်လကြာမှလက္ခဏာတွေပေါ်တယ်အတူဆုံးဆိုလို့ရှိရင်တော့ခွေးရဆဲနဲ့ပေါ်ပြီးတော့အရှည်ဆုံးဆိုရင်တော့တစ်နှစ်လောက်ကြာမှပေါ်တာလည်းရှိပါအဲ့လိုခွေးလက္ခဏာဖြစ်လာရင်တော့တကယ်တော့လူကတက်ချင်လို့ဖြစ်တယ်စိတ်မမှန်ဘူးပေါ့နောက်တော့သူကရေတောက်လို့မရအောင်အနာဘုကောင်းတာရေတောက်လိုက်တာနဲ့တခါလဲလက်ရင်းတော့ရေထောင်းလာပြီသိဒုက္ခရောက်တာပဲ။ဒါလေတိုက်ခံလို့မရအောင်မရက်တောင်လေးခတ်လိုက်ကိုသူတို့မနေနိုင်တိုင်းနဲ့ဖြစ်တာလေ။သနာဘုလည်းရန်ကောင်းပါ။ဒီ encephalitis လို့ခေါ်တဲ့အုံနောက်ရောင်ဖြစ်တာပေါ့။အဲ့လိုခွေးယူဖြစ်လို့ရှင်တော့ကြာကြာမခံပါဘူး။များသောဖြင့်3ရက်က9ရက်ကလည်းသုံးခံရတယ်နော်။ဒီစားရမှာပဲအမှလည်းကုလို့မရဘူး။ဆုံးတာပဲဖြစ်ပါ
ဟုတ်ကဲ့ဆရာကြီးအဲ့ဒီခါကျတော့ဒီခွေးယူယောဂမဖြစ်အောင်လို့ဘလို့ကာကွယ်နိုင်လဲဆရာကြီး
။ပန်ရှင်မဲ့ခွေးပေါ့နော်ဒါတွေမရှိဖို့ပါလေ။မှတချို့ဆိုလို့ချင်းဒီယူရိုပနိုင်ငံတွေတော်တော်များများဆိုရင်ခွေးယူစာမရှိတော့ပေါ့နော်။အဲဘာလို့ဆိုလို့ချင်းခွေးမွေးလည်းစနစ်တကျမွေးရတယ်ပန်ရှင်တိကျရှိတယ်ကာကွယ်ရေးပုံမှန်ပြပါတယ်။အဲလိုပဲပြင်ပအတင်သွင်းလာတဲ့ခွေးတွေဆိုလို့ချင်းသူကခွေးယူယောဂမပါရောက်သေးချာရှိသေးပြီးတော့မှပဲအသွန်ခက်ပေါ့နော်။အဲတော့သူတို့မှခွေးယူယောဂမျိုးဆက်ပြတ်ပြီးတော့မဖြစ်တော့ဘူး။မကျွန်တော်နိုင်ငံလိုအိန္ဒိယနိုင်ငံလိုအိန္ဒိယချင်းနိုင်ငံတွေမှာတော့ခွေးပြားရှိနေတယ်ပေါ့နော်။ပန်းချင်ကလည်းအတိအကျမရှိဘူး။ကိုယ်ရတော့ကျွေးမွေးထားတဲ့ခါကျတော့ဒီရခွေးလိုဖြစ်နေတယ်။ဒါပေမဲ့တကယ်အကြိုက်ခံတဲ့အခါမှာပန်းချင်မပေါ်ဘူးပေါ့နော်။ဒါမျိုးတွေရှိပါတယ်။တကယ်တော့ဖြစ်တင်လာတော့ကျွေးမွေးရင်လည်းစနစ်ကျမှတ်ဖို့နေရမယ်။ရောကာကွယ်ရေးပန်းချင်ကတာဝန်ယူရမယ်ဒီလိုမျိုးဖြစ်ပြီးမှာကျွန်တော်နိုင်ငံမှာတော့ဒီခွေးလေးခွေးလွန်းနေရလဲတော်လေးရှိနေတော့အချိန်ကြီးအကြိုက်ခံနိုင်တယ်အချိန်ကြီးလေဒီခွေးယူယောဂဖြစ်နိုင်တယ်ပေါ့ဒီတသမာရှိပါ။ဒါမှမဟုတ်ခွေးကတ်တဲ့အခါမှာကုသဖို့ကအရင်ရေးကြည့်ပါ။ခွေးယူပြန်မှဆိုရင်ကုလို့မရပါဘူး
။ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့ဒီခွေးကတ်ခံရဆိုလို့ရှင်ဒီခွေးယူကတ်ခံရတာလည်းဖြစ်နိုင်တယ်ဆိုတာကြိုတွက်ထားပြီးတော့တခါတည်းဒီကာကွယ်ဆေးရောဟုတ်ကဲ့ကုသဆေးရောတစ်ခုလုံးထိုးနိုင်ရင်တော့စိတ်ချအောင်လို့ပြောလို့ရတာပါဆရာနော်။ဟုတ်ကဲ့ဆရာကျေးဇူးအများကြီးတင်ပါတယ်ဆရာ
။ဒါကတော့ကိုဝင်းမင်းအပတ်စဉ်တင်ဆက်ပေးနေတဲ့ကျမအေးခဏကိုနားဆင်ကြကြရတာဖြစ်ပါတယ်ခင်ဗျာအခုတော့မြမအေးတုံ့သက်ချက်ကိုတင်ပြပေးမှာပါစေဆိုးရစိတ်ကြိုက်ရေးဆွဲပြထန်းထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်တဲ့ဖြစ်ပေါ်တိုးတက်မှုအခြေအနေတွေကိုဥအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကအခုလိုတုံ့သက်တင်ပြထားပါတယ်ခင်ဗျာ
အခုတော့အရေးကြီးဆွေးနွေးနေတဲ့ကိစ္စတွေထဲမှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဟာရှေ့တန်းကပါဝင်ပါတယ်ဆေးဥစုရဲ့အကျိုးစီးပွားကာကွယ်ဖို့အတွက်15နှစ်အချိန်ယူပြီးရေးဆွဲခဲ့တဲ့ဥပဒေကိုပြင်ဆင်ဖို့ဖြစ်ပါတယ်ဒီအခြေခံဥပဒေကိုလက်မခံရင်ရွေးကောက်ပွဲနိုင်ငံရေးမှာပါဝင်ဖို့ခက်ခဲလာတာကြောင့်အခြေအနေအရမျက်စိမှိတ်ပြီးလက်ခံခဲ့ကြပါတယ်ဒီထဲမှာဒေါက်ဆန်းစုကြည်နဲ့ NLD ပါတီလည်းပါဝင်ပါတယ်ဒါပေမဲ့2012ဧပြီလမှာလွတ်တော်အမှတ်ဖြစ်ချိန်ကစပြီးဒေါ်စုနဲ့ NLD ပါတီဟာအခြေခံဥပဒေပြင်ဆင်ရေးကိုပြည်တွင်းပြည်ပမှာဟောပြောပါတယ်။နိုင်ငံခြားအစိုးရနဲ့အဖွဲ့အစည်းတွေထဲမှာလည်းအခြေခံဥပဒေပြင်ဆင်ရေးကိုထောက်ခံအားပေးသူတွေရှိလာပါတယ်။အစိုးရရဲ့ပြုပြင်ရေးကိုအယုံကြည်ရှိစေခြင်းရင်တစ်ဖက်သက်ဖြစ်နေတဲ့အခြေခံဥပဒေကိုပြင်ဆင်ရမယ်ဆိုတာသဘောပေါက်တဲ့အတွက် တရားကိုဦးပါဝင်တဲ့အခြေခံဥပဒေလေးလာသုံးသပ်ရေးပူးပေါင်းကော်မတီကို2013ဇူလိုင်လကဖွဲ့စည်းပေးပါတယ်တရားကိုဦးကော်မတီအစည်းအဝေးခါစားတင်ပြတဲ့နောက်အဖွဲ့ဝင်32ဦးပါဝင်တဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးအကောင့်ထေပုံမှုကော်မတီကို February 3ရက်နေ့မှာဥပဒေပြုလွှတ်တော်ကဖွဲ့စည်းပြန်ပါတယ်
တရားကိုယ်ဦးကော်မတီကိုပေးပို့တဲ့အကြံပေးစာ3သိန်းကျော်မှာသမရရည်အချင်းကိုမပြင်လိုသူက1သိန်းကျော်ရှိနေပြီးအခြေခံဥပဒေပြင်ဆင်နည်းဖြစ်တဲ့အခန်း7ကိုအပြောင်းလဲမလုပ်လိုသူကလည်းသိန်းချီရှိနေတယ်လို့သိရပါတယ်။ဒါပေမဲ့သိန်းချီနေတဲ့အကြံပေးစာတွေဟာကြန့်ခိုင်ရေးပါတီရဲ့လှုပ်ကြံစာတွေဖြစ်တယ်လို့အမတ်တချို့ကဆိုပါတယ်။လွှတ်တော်တရားစီရင်ရေးနဲ့ဥပဒေရေးရာကော်မတီဥက္ကဋ္ဌသူရဦးအောင်ကိုကလည်းပေးစာအရေးအတွက်ဟာယုံကြည်နိုင်စရာမရှိဘူးလို့ဆိုပါတယ်ဘလို့ပဲဖြစ်ဖြစ်အခြေခံဥပဒေအခန်းဆက်နှစ်ပါပြင်ဆင်နည်းနဲ့ပတ်သက်ပြီးရှင်းနှစ်ရွေးကောက်ပွဲမစမီ6လအလိုကိုနောက်ဆုံးထားပြီးအစီရင်ခံဖို့32ဦးကော်မတီကိုဥရွှေမန်းကညွှန်ကြားထားပါတယ်လွန်ခဲ့တဲ့လကတော့အခန်းဆက်နှစ်ပါစီမံအတိုင်းပြင်ဆင်ဖို့ဥရွှေမန်းကပြောခဲ့ပါတယ
်ဒီတော့အတွင်းအခြေခံဥပဒေပြင်ဆင်ရေးဟောပြောပွဲတွေကျင်းပပြီးတွတ်တော်ဥက္ကဋ္ဌ2ဦးအမဒါစီဦးစီးချုပ်နဲ့ဒေါ်ဆန်းစုကြည်တို့၄ဦးတွေ့ဆုံဖို့ NLD ပါတီကတင်ပြတာကိုအာဏာပိုင်တွေဘက်ကလက်မခံပါဘူးအမိတ်နာခံဖို့ကြင်သားရနေတဲ့စစ်ဘုလူတွေလွတ်တော်အမှတ်တွေဟာအခန်းဆက်နဲ့စီးမင်းအတိုင်းသာပြင်ဆင်ဖို့ကြိုးပမ်းမဲ့ပုံပေါ်နေပါတယ်အင်္ဂလိပ်အမေရိကန်နဲ့ဩစတြေးလျဥပဒေပညာရှင်တွေကလည်းအခြေခံဥပဒေပုံပြက်ပန်းပြက်ဖြစ်နေတာကိုတောက်ပြပါတယ်သွင်းကူပြောင်းရေးကာလမှာပြတ်ထန်းတဲ့အခြေခံဥပဒေဟာအခြေခံသဘောတရားကိုသာအဓိကထားသင့်တယ်လို့သုံးသပ်ပါတယ်။အသွင်းကူပြောင်းရေးကာလမှာပြင်ဆင်ရအလွန်ခက်ခဲတဲ့အခြေခံဥပဒေကိုပြတ်ထန်းတာဟာတိုးတက်မှုကိုအဟံတားဖြစ်စေတယ်လို့ဆိုပါတယ်
။ဒါပေမဲ့အသစ်ရေးမဲ့အစားလက်ရှိအခြေခံဥပဒေအခန်းဆက်နှစ်ကိုပြင်ဆင်တာကလက်တွေ့ကြပါတယ်။ပြင်ဆင်တဲ့နည်းလမ်းကိုပြောင်းလိုက်ရင်အသွင်ကူပြောင်းနိုင်မယ်လို့ဥပဒေပညာရှင်တွေကတာဒကယုတ်တိနဲ့တင်ပြပါတယ်ပြင်စရာတွေကိုအကြံပေးကြပါတယ်ဥပဒေပြုရေးအာဏာအုပ်ချုပ်ရေးအာဏာနဲ့တရားစီရင်ရေးအာဏာကိုတတ်နိုင်သမျှပိုင်းခြားသုံးစွဲနိုင်ရင်ဒီအာဏာသုံးခုဟာအပြန်အလှန်ထိန်းចောင်းသွားမယ်လို့အခြေခံဥပဒေပုံမှန်7ကဆိုပါတယ်ဒါပေမဲ့စစ်ဘုဒ္ဓဝန်ကြီးလှုပ်ခွင့်ရှိတဲ့ပြည်ထရေးဌာနလက်အောက်မှာတရားစီရင်ရေးဌာနရှိနေတာဟာဒီပုံမှန်7ကိုပြည့်ရယ်ပြုတ်လို့ဖြစ်နေပါတယ်တရားစီရင်ဌာနတိတ်ခါတက်လာဖို့အတွက်တီးခြားလွတ်လပ်စွာရပ်တည်တဲ့တရားသူကြီးခန့်အပ်ရေးဘုတ်အဖွဲ့မျိုးတည်ထောင်သင့်တယ်လို့အကြံပေးကြပါတယ်
။စီအစိုးရချပေးထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေဟာချုပ်နှောင်ထားတဲ့တန်လောင်အိမ်လိုဖြစ်နေတာကြောင့်ဒီမိုကရေစီအသွင်ကူးပြောင်းရေးကိုအဟံအတားဖြစ်စေတယ်လို့နိုင်ငံခြားဥပဒေပညာရှင်တွေကသုံးသပ်ပါတယ်။တမရမှာလုတ်ပိုင်ခွင့်များလွန်းတာကိုတောက်ပြပါတယ်။တရားလွှတ်တော်ချုပ်တရားသူကြီးနဲ့ရှေ့နေချုပ်အပါအဝင်ထိပ်ပိုင်းအရာတန်းတွေကိုသမရကရွေးချယ်ပါတယ်။သမရကိုဆွတ်ဆွဲပြစ်တင်ခွင့်ပေးထားပြီးမြင့်တာဝန်ထမ်းဆောင်နေတဲ့ဘယ်သူကိုမှဖြေရှင်းစရာမလိုဘူးလို့ပုံမှန်215ကဆိုပါတယ်။ပြင်ဆင်တဲ့နီလန်းကိုပြောင်းလဲလိုက်ရင်အသွင်ကူးပြောင်းမှုအဆင်ပြေသွားလိမ့်မယ်လို့မနေ့ကကျင်းပတဲ့အလို့ယုံဆွေးနွေးတွေမှာဥပဒေပညာရှင်တွေကတင်ပြကြပါတယ်။ဒါပေမဲ့ပြဿနာကဒီမိုကရေစီအသွင်ကူးပြောင်းလို့မရအောင်တမင်ပြတ်ထားတဲ့အခြေခံဥပဒေကိုပြုပြင်ပြောင်းလဲပြီးအသွင်ကူးပြောင်းမှုချိုးပန်းတာကိုစေအုပ်စုကလက်ခံနိုင်ပါမလားဆိုတဲ့ပုံစံပဲဖြစ်ပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေရဲ့အဓိကရွေးချက်ဟာစေအုပ်စုအကျိုးစီးပွားကိုကာကွယ်ဖို့သာဖြစ်တဲ့အတွက်ပြည်သူသဘောထားတဲ့စေအုပ်စုသဘောထားကပိုပြီးအရေးကြီးတယ်လို့ဖြစ်နေပါတယ်။စေအုပ်စုသဘောထားပြောင်းမှသာပြင်ဆင်ဖို့အလားအလာရှိနိုင်ပါလိမ့်မယ်ခင်ဗျာ။
ဒါကတော့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြကြတာဖြစ်ပါရခင်ဗျာ
တော်တာရှင်များရှင်မြမနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်သောမတ်စ်အိုဟေးကင်တာနာရဲ့တာဝန်သက်တမ်းကုံဆုံးသွားပြီဖြစ်ပါတယ်မြန်မာနိုင်ငံရဲ့လူ့အခွင့်အရေးကိုစောင့်ကြည့်ဖို့သက်တမ်းကုံသွားတဲ့သူ့ရဲ့နေရာမှာကိုယ်စားလှယ်တစ်တယောက်ဆက်ပြီးတော့ထားရှိဖို့လိုအပ်တယ်လို့ထင်ကြပါသလားဒါမှမဟုတ်ရင်မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကပဲဆက်လက်ထိန်းចောင်းသွားနိုင်မယ်လို့ထင်ပါသလားအခုလာမယ့်စနေညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ဆွေးနွေးလိုတဲ့သောတာရှင်တွေကျမတို့စီကိုဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-32-382-9994 First နံပါတ်က1-32-382-9994ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ဓာတ်ရိုက်မပါဝင်မဆွေးနွေးနိုင်တဲ့သူတွေမိမိတို့ဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြီးတော့ MP3 အသံဖိုင်နယ်လေးပေးပို့နိုင်ကြပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုဖိတ်ခေါ်ပါတယ
်။ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ကိုအချိန်မီဆက်သွယ်ကြပါလို့တိုက်တွန်းလိုက်ပါရစေခင်ဗျာ။အခုတော့တိုင်းရင်သတင်းလောအစီအစဉ်ကိုနားဆင်ကြအောင်ပါ။
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါကျမကနေဒီမွန်ပါ PLI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့နေပြည်တော်မှာကျမပြုလုပ်မဲ့ပြည်လုံးကျွတ်တကောင်စီရင်ကောက်ယူရေးဖွဲ့ပွဲအခမ်းအနားကိုဝပြည်သွေးစည်းညီညွတ်ရေးပါတီရဲ့ဒုတိယစစ်ဦးစီးကျော်ဦးဆောင်တဲ့ကိုစလဲရှိဦးတက်ရောက်မှာဖြစ်ပါတယ်။တရုတ်ပြည်ပီကင်းအစိုးရကနေကချင်ဒုက္ခသည်တွေအတွက်စားနေရိတ်ခါဆေးဝါးသုံးဆောင်ပစ္စည်းတွေကိုအကူအညီပေးအပ်ခဲ့တယ်ဆိုတာနဲ့ရှေ့ဟောင်းမုံမျိုးပြနိုင်ငံဖြစ်တဲ့သူဝနဘူမိမျိုးဟောင်းရှာဖွေသူဖော်မှုအခြေအနေအကြောင်းတွေကိုကြားကြရမှာပါ။
ကျမကနူပန်ပါတရင်တွေကိုနိုင်ကွင်းအိမ်နဲ့အတူတင်ဆက်သွားမှာပါလာမယ့်မတ်လ၁ရက်နေ့နေ့ပြည်တော်မှာပြုလုပ်မဲ့ပြည်လုံးကျွတ်တကောင်စီကောက်ယူရေးဖွင့်ပွဲအခမ်းအနားကိုဝပီသွေးစည်းညီညွတ်ရေးပါတီရဲ့ဒုတိယစစ်ဦးစီးချုပ်ဦးဆောင်တဲ့ကိုစလဲရှိဦးတက်ရောက်သွားမယ်လို့ဝအဖွဲ့ပြင်ပဆက်ဆံရေးဌာနဒုတိယတာဝန်ခံဦးဆမ်ခွန်းကပြောပါတယ်ဒါဟာဝတပ်ဖွဲ့နဲ့မြန်မာအစိုးရတို့အကြားတွေ့ဆုံမှုမှာဝတပ်ဖွဲ့အနေနဲ့ပထမဆုံးအကြိမ်နေပြည်တော်ခရီးစဉ်ကိုတွားရောက်တာဖြစ်ပါတယ်။သကောင်စင်းကောက်ယူရေးကိစ္စအပြင်ဝပြည်နယ်တောင်းဆိုရေးကိစ္စဆွေးနွေးဖို့လည်းအစီအစဉ်ရှိတယ်လို့သတင်းတွေထွက်ပေါ်နေပေမဲ့ဒီကိစ္စအပေါ်မသိရှိရသေးဘူးလို့လည်းဦးဆမ်ခွန်းကပြောပါတယ်။ဝအဖွဲ့ထိန်းချုပ်တည်တာအတွင်းမှာနေထိုင်တဲ့ပြည်သူလူထုတွေကိုသကောင်စင်းကောက်ယူရေးနဲ့ပတ်သက်ပြီးခဲ့တဲ့2013ခုနှစ်အတွင်းပြုလုပ်ခဲ့တဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့တွေ့ဆုံဆွေးနွေးခဲ့စမှာသဘောတူထားတဲ့လုပ်ငန်းစဉ်တစ်ခုဖြစ်ပါတယ်။နိုင်ငံတော်အစိုးရကနေ UWSP ထိန်းချုပ်ဒေသမှာနေထိုင်တဲ့ပြည်သူတွေကိုအစိမ်းရောင်ကတ်နဲ့အဖြူရောင်ကတ်များကိုသာ2008ခုနှစ်တွင်မှထုတ်ဝေပေးခဲ့တာပါ။ဝါထိန်းချုပ်ဒေသမှာလူဦးရေအားဖြင့်6သိန်းခန့်ရှိတယ်လို့2010ခုနှစ်ရွေးကောက်ပွဲကော်မရှင်ရဲ့စည်းရင်းအရသိရပါတယ်
။တရုတ်ပြည်ပီကင်းဆိုရရဲ့လူသားချင်းစာနာမှုကူညီထောက်ပံ့တဲ့ပစ္စည်းတွေကိုကချင်လွတ်လပ်ရေးအဖွဲ့ KIO ဗဟုသန္ဓချုပ်လိုင်စာစစ်ပြေးဒုက္ခတဲ့စခန်းတွေမှာပရမဆုံးကျင်ကူညီပေးအပ်ခဲ့တယ်လို့ဒုက္ခသည်ကယ်ဆယ်ရေးကော်မတီဥက္ကဋ္ဌဆလန်ကပါဒွဲပီစာကပြောပါတယ်ဖေဖော်ဝါရီလ21ရက်နေ့မှာတရုတ်အစိုးရကနေစံစီစာတရားဆောင်စေဝါတွေပါဝင်30မျိုးပါတဲ့ကား6စီးနဲ့တူပစ္စည်းသစ်တာ4200ကိုလိုင်စာတစ်ဝက်ဒုက္ခသည်စခန်း4ခုမှာစတင်ဖြန့်ဝေပေးခဲ့တယ်လို့ဆလန်ကပါဒွဲပီစာကပြောပါတယ်တရုတ်ဆိုရအနေနဲ့ကချင်ဒုက္ခသည်တွေရဲ့အခက်အခဲခြေနေတွေကိုသိရှိထားပြီးဖြစ်တာကြောင့်ဆက်လက်ပြီးအင်တာနက်တောက်သုံးရည်တွေကိုဦးစားပေးကူညီသွားမယ်လို့လည်းတရုတ်ကူညီပေးရေးဖွဲ့ကပြောပါတယ်
ဧပြီလ29ရက်နေ့မှာကျင်းပဖို့စီစဉ်ထားတဲ့ရခိုင်အမျိုးသားညီလာခံနဲ့ပတ်သက်ပြီးအကြိုဆွေးနွေးပွဲတွေကိုရခိုင်ကောင်းဆောင်တွေကဖေဖော်ဝါရီလ20နဲ့24ရက်နေ့တွေမှာရန်ကုန်မြို့မှာပြုလုပ်ခဲ့ကြပါတယ်။အဲ့ဒီဆွေးနွေးပွဲကိုရခိုင်နိုင်ငံရေးပါတီကကောင်းဆောင်တွေညီလာခံဖြစ်မြောက်ရေးကော်မတီဝင်တွေအပါအဝင်ရခိုင်တိုင်းရင်းသားရေးရာဝန်ကြီးဥစောအိမ်မောင်အပါအဝင်လူပေါင်း60ခန့်တက်ရောက်ခဲ့ပါတယ်ဆွေးနွေးပွဲမှာမြို့နယ်ပေါင်းစုံနဲ့လူမှုအဖွဲ့ပေါင်းစုံကကိုယ်စားလှယ်တွေစုံစုံညီညီပါဝင်နိုင်ရေးရခိုင်အမျိုးသားညီလာခံကျင့်ပရေးကော်မတီဖွဲ့စည်းရေးကြောက်ဖြူမြို့မှာညီလာခံကျင့်ပရေးကိုယ်စားလှယ်ဖိတ်ကြားရေးစတဲ့ကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်ရခိုင်အမျိုးသားညီလာခံလုပ်ငန်းတွေကိုစတင်ဆောင်ရွက်နိုင်ဖို့အတွက်ရန်ကုန်မှာရုံးခန်းတစ်ခုဖွင့်လှစ်ဖို့နဲ့ရခိုင်ပြည်နယ်မြို့နယ်တွေကကိုယ်စားလှယ်တောင်းဖို့ဆိုတဲ့အချက်တွေကိုအကြမ်းအဖျင်းသဘောတူခဲ့ကြပါတယ်။ရခိုင်အမျိုးသားညီလာခံကိုရခိုင်အမျိုးသားသွေးစည်းညီညွတ်ရေးအမျိုးသားဒန်းတူရေးနဲ့တရားမျှတရေးလုံခြုံငြိမ်းချမ်းပြီးဖွံ့ဖြိုးတိုးတက်တဲ့ရခိုင်လူပေါင်းတစ်တရက်ပေါ်ထွန်းဖို့ဆိုတဲ့ဥတီချက်၃ရက်နဲ့ကျင်းပသွားမှာဖြစ်ပါတယ်။
တောင်ပိုင်းဆိုင်ပြည်တပ်မတော်က RCSS SSA နဲ့မြန်မာစစ်ရတုကြားတန်လွင်ရှိချမ်းမိုင်းတုံမြို့နယ်လွယ်လိပ်စီတပ်စခန်းမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။မြန်မာစစ်တပ်ကနေ RCSS SSA တပ်ဖွဲ့ကိုတပ်စခန်းဖယ်ပေးဖို့တောင်းဆိုရာကနေတပ်ဖယ်ပေးတာမရှိလို့အခုလိုထိတ်တိုက်တိုက်ပွဲဖြစ်ပွားခဲ့တာပါ။အဲ့ဒီဒေတာဟာရှမ်းပြည်တပ်မတော်အခြေချလှုပ်ရှားသွားလာရာဒေတာဖြစ်လို့ဖယ်ပေးဖို့အမိတ်မကျလာသေးဘူးလို့ပြောခွေရဆိုင်းဆိုင်မင်းကပြောပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကညနေ 3:00 ကနေ 6:00 ထိတိုက်ပွဲဖြစ်ပွားခဲ့ပေမဲ့ထိခိုက်မှုတွေကတော့အတိပြုချက်မရရှိသေးပါဘူး။ရှမ်းပြည်တပ်မတော် RCSS SSA ဟာမြန်မာစိုးရနဲ့ပြည်ထောင်စုစစ်ငြိမ်းချမ်းရေးသဘောတူညီထားတာနှစ်နှစ်ကျော်နေပြီမဲ့လည်းဒီနေ့ထိတော့မကြာခဏတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေမှာရှိနေပါတယ်။
တအောင်းအမျိုးသားလူမျိုးရေးတပ်မတော် TNLA ကဗျူဟာတက်လက်အောက်ခံတပ်ရင်း11နှစ်တပ်ဖွဲ့နဲ့အစိုးရခလာရ45နဲ့ခလာရ1နှစ်3ပူးပေါင်းစစ်ကြောင်းတို့နမ်ခမ်းမြို့နယ်ပန်စီဒီတာရှိပန်ပေကြီးရွာအနီးမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဖေဖော်ဝါရီလ24ရက်နေ့ကတအောင်းတပ်ဖွဲ့တို့ကနေပန်စီပြည်သူစစ်တို့စိုက်ပျိုးထားတဲ့ဘင်းခင်းကိုလိုက်လံဖျက်ဆီးနေချိန်မှာပဲအစိုးရတပ်တွေနဲ့တိုက်ပွဲဖြစ်ပွားခဲ့တာပါ။ဒီတိုက်ပွဲမှာမြန်မာစစ်တပ်ကထိခိုက်မှုများပြားတယ်လို့ TNLA ဘက်ကပြောဆိုပေမဲ့တိကျအတည်ပြုချက်မရရှိသေးပါဘူ
း။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်သွားမှာပါ။ရှေ့ဟောင်းမုံမြို့ပြနိုင်ငံဖြစ်တဲ့သူဝနဘူမိမြို့ဟောင်းရှာဖွေသူဖော်မှုကိုရှေ့ဟောင်းသူတေသနာအမျိုးသားပြတိုက်နဲ့စာจิตတိုက်ဦးစီးဌာနကနေ2014ခုနှစ်ဇန်နဝါရီလ22ရက်နေ့မှစပြီးတော့သူဖော်မှုတွေလှုပ်ဆောင်နေပါတယ်။သူဖော်ရေးအဖွဲ့တွေအနေနဲ့ဘယ်တိုင်းတာအထိသူဖော်ပြမြောက်နေပြီလဲ။သူဝနဘူမိမြို့ဟောင်းသူဖော်မှုအပေါ်ပညာရှင်တွေကတော့ဘယ်လိုမြင်ပါသလဲဆိုတာမိရင်စနိုင်းကနေအခုလိုစုစည်းတင်ဆက်ထားပါတယ်။
ပြည်ထောင်စုအစိုးရရဲ့လမ်းညွှန်ချက်နဲ့မြန်ပြည်နယ်အစိုးရရဲ့ကြီးကြပ်မှုနဲ့တူနာဘူမိမျိုးဟောင်းသူ့ဖော်မှုစီစဉ်ရယနေ့ထိတော့ဝင်းကရွာမှာတောင်းနေရသူ့ဖော်မှုရတောင်းနေရစလုံးမှာအဆောက်အုံတွေသူ့ဖော်တွေ့ရှိခဲ့တယ်လို့ရှေဟောင်းတမန်တုဒေသနာအမျိုးသားပြတ်တိုက်နဲ့စာကြည့်တပ်ဦးစီးဌာနဦးစီးရရှိဦးကျော်ညီညီထက်ကပြောပါတယ်
လေဒီအကြံဉာဏ်တမှတ်ထားတာတော့ဟိုမှာဆိုလည်းကဖျားယုတ်တွေတွေ့တယ်ဟိုကလက်ဆိုလည်းကဆင်မီကွက်အပိုင်းထားတွေ့ဟိုကလည်းဘလာရေးနဲ့ပတ်သက်တဲ့အဆောင်သူမှာပို့ပြီးဘလာရေးနဲ့အဆောင်လို့ပို့ပြီးတရားပြောလို့ရတာပါဆိုတော့ကိုကြွေးတဲ့အချိန်မှာကဝင်နဲ့ပတ်ပြီးဆိုစာတက်ရှိနဲ့စတူပါပုံမှန်တက်မှတ်ထားရှိအဲဒါကြောင့်ကလည်းဘလာရေးအဆောင်ဒီမှာတော့ဖျားယုတ်တွေပါတွေ့တယ်ဒါလည်းဘလာရေးအဆောင်လို့ပဲခေါ်ရည်ပထမတူရတဲ့ဟာတော့ကျွန်တော်ကအရန်သားတစ်ခုနေတယ်မျိုးရိုးပါညာလို့ပြောရတဲ့စာရယ်လေကျွန်တော်ကမျိုးရိုးလို့ပြောဖို့တည်းကကျွန်တော်ချင်းတယ်ဒီမှာကျွန်တော်တူတဲ့နေရာဒီတင်ညာပဲရှိတယ်စိတ်တော့ပြောဖို့မလုံလောက်လေးဘူး
ဒါပြင်လက်ရည်စင်အောက်ချက်တွေ၊ကဝင်ရောက်ကြွတွေ၊အောက်ခွက်ဖျားကျိုးပဲ့တွေ၊ဇီမီခွက်တွေနဲ့စားအိုးလို့ယူဆရတဲ့ဒေါ်လာအိုးချမ်းကွဲတွေကိုလည်းသူ့ဖော်တွေ့ရှိခဲ့ပေမဲ့လည်းသူ့ဝနဘူမိမျိုးဟောင်းနေရာကိုတော့မတွေ့ရှိရသေးဘူးလို့လည်းဦးကျော်ညီညီထက်ကပြောပါတယ်
။ဒီလောက်ကတော့အနေထားနေရတာကျွန်တော်တူးလို့ရသလောက်ပဲကျွန်တော်ပြောလို့ရအောင်။အဲ့အခုကျွန်တော်တို့တွေ့နေတဲ့အနေထားရအလုံးသူ့ဝနဘူမိမျိုးဟောင်းမျိုးရိုက်တစ်ခုလုံးရဲ့အစိပ်ပိုင်းနေအလုံးကျွန်တော်ကမထိလို့တာလေ။
တဝနာဘူမိမြို့ဟောင်းသူ့ဖော်မှုကိုယခုနှစ်ပတ်ကျက်အတွက်လေးနေရာသူ့ဖော်ဖို့ရထားပြီးဒီစီမံချက်အတွက်ပြည်ထောင်စုဆိုရာနေစက်သိန်းနေရာချပေးထားပါတယ်။ဝင်းကမှာတဝနာဘူမိမြို့ရိုးကောင်းရှိတဲ့ဆိုတာကိုပေါ်လွင်အောင်သူ့ဖော်ပြမယ်လို့တမိုင်းသူဒေသနာဦးစီးဌာနမှအငိမ့်စာလက်ထောက်ညွှန်ကြားရေးမှူးဦးဆောင်ဝင်းကပြောပါတယ်
။ဝင်းကနေနေရာကနေနေရာလုံးမြို့ရိုးကိုဝင်းကမှာမြို့ရိုးကိုနေနေရာကတနေရာတောင်ပေါ်မှာရှိတယ်ဒီ900မြင့်တဲ့တောင်ပေါ်မှာတူနာဘူမိမျိုးယူရှိနေတယ်ဆိုတာကိုပေါ်လွယ်အောင်လူသိအောင်ကျွန်တော်တို့သူပြတယ်
တူနာဘူမိမျိုးဟောင်းသူဖော်မှုကိုရှေဟောင်းသူဒေသနာအမျိုးသားပြတ်တိုက်နဲ့စာကြည့်တပ်ဦးစီးဌာနမှဥကြော်မျိုးဝင်ဦးဆောင်တဲ့သူဖော်မှုအဖွဲ့နဲ့အလောက်သမိုင်းအင်အား30ခါတို့နဲ့သူဖော်နေပြီးသူဖော်မဲ့ကောင်းနေသားပေါ်မူတည်ပြီးတော့အချိန်ယူသူဖော်ရမယ်လို့လည်းဆိုပါတယ်2013ခုနှစ်ဇွန်လ25နဲ့26ရက်နေ့ကမော်လမြိုင်မှာကျင်းပခဲ့တဲ့တူဝနဘူမိစာရန်ဖတ်ပွဲနဲ့အလောက်ရုံဆွေးနွေးပွဲတွေကနေတူဝနဘူမိမျိုးဟောင်းဟာဝင်းကအရက်တယ်မနဲ့တထုံတဝိုက်ဆိုပြီးတတ်မှတ်ထားခဲ့တဲ့နေရာတိုင်းတူဖော်နေပါတယ်မြန်မာနိုင်ငံအောက်ပိုင်းစစ်သားမြေဝပဝန်းကျင်မှာဒံဘက်တန်လုံးမြေဝပဝန်းကျင်ထိကိုတူဝနဘူမိနေရာလို့မွန်သမိုင်းတွေမှာဖော်ပြထားပါတယ
်ဆက်ပြီးတော့ညစဉ်နှစ်တိုင်းမွန်ပြည်သက်ပါတီထိန်းချုပ်ဒေသတွေမှာကျင်းပတဲ့မွန်အမျိုးသားနေအခမ်းအနားကိုစစ်ရေးပြစစ်ကြောင်းတွေခြိတက်ပြီးကျင်းပလေရှိပေမဲ့ဒီနှစ်မှာထဝယ်ခရိုင်ရေးမြို့နယ်ကိုရင်လဲစေးတောင်မှာကျင်းပတဲ့အခမ်းအနားမှာတော့အရှိတောင်တိုင်းစစ်ဌာနချုပ်ကနေတာမြင်ပိတ်ပင်ခဲ့ပါတယ်။မွန်ပြည်သက်ပါတီစစ်ရေးပြအခမ်းအနားကိုဘာကြောင့်တာစီပိတ်ပင်ခဲ့ပါသလဲ။ဒီလောက်ရက်အပေါ်မွန်ပြည်သက်ပါတီအနေနဲ့ကဘယ်လိုသဘောထားရှိနေပါသလဲဆိုတာမင်းကာရော့ကနေစစ်ဆေးထားပြီးနိုင်ကွန်းအိမ်ကနေအခုလိုတင်ဆက်ထားပါတယ်။
မွန်ပြည်တပ်ပါတီရဲ့မြူရာနေစည်ရေးပြအခမ်းအနားကိုတိုင်းမြစ်တဲ့လို့ရဟာတိုင်းတာချင်းချင်းယုံကြည်မှုတိဆောက်ရေးမှာအဟန့်သားဖြစ်စေတယ်လို့မွန်ပြည်တပ်ပါတီဥက္ကဋ္ဌနိုင်ထောင်းမွန်ကအခုလိုပြောပါရယ
်ဝါဖူတီဒီတော့လဲလကနေတော့ဒီမောယမောဖရာတော့အဲလေတော့လို့တော့အနုတေ
ကျွန်တော်တို့ထဝဲခရိုင်အနေနဲ့ဆွေးနွေးထားတယ်ကိုကြီးလေးကျောင်းမှာမွန်မြူရာနေအခမ်းအနားလုပ်မယ်စည်ရေးပြအခမ်းအနားကိုတို့ကခွင့်မပြုဘူးတိုင်းတာတွေနဲ့ယုံကြည်မှုတိဆောက်တဲ့နေရာမှာသူနဲ့သူအတိမတ်ပြုဖို့လိုတယ်ဆိုပြီးမွန်မာရာလို့ပြောဆိုသွားတာပါဒီနေ့မှာကြာရောက်တဲ့68ကြိမ်မြောက်မွန်မြူရာနေအခမ်းအနားကိုမွန်ပြည်တပ်ပါတီထဝယ်ခရိုင်အနေနဲ့မွန်ပြည်နယ်မှာအထင်ကြီးကြော်ကြားလှတဲ့အရှင်ပုပ္ဖဂူရင်လေးတည်ထားတော်မူတဲ့ရမညအတုလလေးမျက်နှာပထိုးတော်သီတင်ဘွဲ့နဲ့အတူပူးသွဲကျင်းပဖို့စီစဉ်ထားတာပါအခုလိုပူးသွဲကျင်းပတဲ့မွန်မြူရာနေအခမ်းအနားမှာစီရေးပြဖို့ခွင့်ပြုချက်မရခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့မွန်ပြည်တပ်ပါတီဒုတိယစည်းဥစည်းချုပ်ဘူမှုချုပ်လေးကောင်းကမွန်မာရာနဲ့အခုလိုသုံးသပ်ပြောကြားခဲ့ပါတယ်
ဘောဘဒဟာဒကွာခုံးလေကျိုးကြီးလေချက်တော့ပေါ်ရတက်ပြောင်းလို့ကောင်းဆုံးလားဒီကိစ္စက MCCD နေလို့
သူတို့ခွင့်ပြုချက်မပေးတဲ့အကြောင်းရင်းကတော့ NCCT လို့ခေါ်တဲ့တနိုင်ငံလုံးတိုင်းတာဖြစ်ခတ်ရစေရေးညှိနှိုင်းဖော်ဆောင်ရေးအဖွဲ့နဲ့အစိုးရတို့အကြားနိုင်ငံရေးဆွေးနွေးပွဲနဲ့ဆိုင်မန်လို့မြင်ပါတယ
် MCCD ခေါ်တနိုင်ငံလုံးအတိုင်းတာဖြစ်ခတ်ရစေရေးညှိနှိုင်းဖော်ဆောင်ရေးအဖွဲ့နဲ့အစိုးရတို့အနေနဲ့လမ်းမဲ့မတ်လမှာတွေ့ဆုံဆွေးနွေးဖို့ရှိတယ်လို့ဒီစီစဉ်အတွက်မွန်ပြည်တပ်ပါတီကနေအားကျိုးမှန်တဲ့ဥဆောင်လှုပ်ရှားနေတဲ့အပေါ်မှာအစိုးရဘက်ကနေမြင့်ကြည်လေးမှုမရှိလို့အခုလိုလှုပ်ဆောင်ခဲ့တယ်လို့လည်းဘူမှုချုပ်လီကောင်းကပြောပါတယ်ဒီလိုခွင့်ပြုချက်မပေးတာနဲ့ပတ်သက်ပြီးတော့အစိုးရထိပ်ပိုင်းရဲ့ policy ဖြစ်နိုင်တယ်လို့လည်းဘူမှုချုပ်လီကောင်းကမွန်ပါတာနဲ့အခုလိုပြောပါတယ
်ဒီပေါ်စီတာဟိုလားမှုရတော့ဘာမှမရှိတော့တိုင်းတော့ဘူးဒီလိုဒီရောက်တော့ဘာမှ
မပေါ်ဘူးအပေါ်ပိုင်းက policy ပဲဖြစ်မယ်အောက်ခြေပိုင်းကတော့မဖြစ်နိုင်ဘူးအရှိတောင်တိုင်းနဲ့ပြည်နယ်ဝန်ကြီးချုပ် policy မဖြစ်နိုင်ဘူးအထက်ပိုင်းကလာတဲ့အမိတ်ပဲဖြစ်မယ်
ပြီးခဲ့တဲ့2004ခုနှစ်တုန်းကလည်းမော်မြူရာနေစည်ရေးပြခန်းနာကိုကိုရီလေးကျောင်းမှာကျင်းပခဲ့ပေမဲ့လည်းမြန်မာအာဏာပိုင်တွေကနေတားဆီးပိတ်ပင်မှုမပြုခဲ့ပါဘူးဒီနှစ်မှာကျင်းပတဲ့ခန်းနာမှာတားဆီးပိတ်ပင်တာဟာမွန်ပြည်တပ်ပါတီရဲ့နိုင်ငံရေးလှုပ်ရှားမှုခြေလှမ်းကိုအကဲဆန်းလိုတဲ့လှုပ်ရတစ်ခုလို့လည်းနိုင်ငံရေးအကဲခတ်သူတွေကရှုမြင်သုံးသပ်နေကြပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချောက်ကိုနားဆင်ရမှာပါ
နေပြည်တော်မှာကျင်းပပြုလုပ်မဲ့ပြည်လုံးကျွတ်တကောင်စင်းကောက်ယူရေးဖွင့်ပွဲအခမ်းအနားကိုဝပီသွေးစည်းညွှန်ညွတ်ရေးပါတီရဲ့ဒုတိယစည်းဦးစည်းချုပ်ဦးဆောင်တဲ့ကိုစလဲရှုဦးတက်ရောက်မှာဖြစ်ပါတယ်တရုတ်ပြည်ကအစိုးရကနေကချင်လူလတ်ရေးဖွဲ့ကင်းအိုဘိုဟိုဌာနချုပ်လိုက်စားစစ်ပြေးဒုက္ခသည်စခန်းမှာရှိတဲ့ဒုက္ခသည်တွေအတွက်စားနပ်ရိက္ခာဆေးဝါးအသုံးဆောင်ပစ္စည်းတွေစုစုပေါင်းကား6စီးစာပထမဆုံးအကြိမ်ကူညီပေးအပ်ခဲ့ပါတယ်
သောတာရှင်များယခုနားဆင်နေခဲ့ကြတာကတော့ BNI.1.3 များကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်တွေ့ကြရအောင်ပါ။ကျမကနေတီမွန်ပါ
။ဒါကတော့အပတ်စဉ်ထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ VOA ရဲ့ကြာသာပတိနေ့ညဘက်အစီအစဉ်တွေအဆုံးမတက်ခင်ကြာရှိနေတဲ့အချိန်မှာသတင်းအချင်းချုပ်ကိုမတ်စုမြတ်မုံကကြီးညာပေးပါလိမ့်မယ်ခင်ဗျာ။
ယူကရိန်းနိုင်ငံနဲ့ကပ်နေတဲ့ရုရှားနယ်စပ်ကိုကင်းလှည့်ဖို့အတွက်ရုရှားနိုင်ငံကတိုက်လေယာဉ်တွေကိုဆေလွှတ်ခဲ့ပါတယ်။ရုရှားရဲ့ရေတပ်အခြေစိုက်စခန်းတည်ရှိနေတဲ့ယူကရိန်းနိုင်ငံတောင်ပိုင်းခရိုင်းမီးယားဒေသမှာတပ်နက်သမားတွေကဒီလွှတ်တော်နဲ့အစိုးရရုံးတွေထဲကိုဝင်ရောက်စီးနင်းခဲ့ပြီးတော့အဆောက်အဦတွေပေါ်မှာရုရှားအလံတွေကိုလွှင့်ထူခဲ့ပါတယ်။အဲ့ဒီဒေသမှာနေထိုင်သူအများဟာရုရှားလိုလားကြသူတွေဖြစ်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့အမိန့်ပေးချက်အရရုရှားချက်လေယာဉ်တွေဟာယူကရိန်းရုရှားဝေနယ်စပ်ဝေဟင်ပေါ်မှာဒီပြန်တန်းစစ်ရေးလေ့ကျင့်မှုတွေကိုလုပ်နေပါတယ်။အပြောင်းလဲတွေမြင်မြန်ဆန်ဆန်ဖြစ်နေတဲ့ယူကရိန်းနိုင်ငံဘက်ကအမြင်မှားနိုင်တဲ့ဆောင်ရွက်မှုမျိုးတစုံတရာမလုပ်ဖို့အတွက်ကိုအမေရိကန်ကာကွယ်ရေးဝန်ကြီးချက်ခေဂေါကရုရှားကိုတတိပေးခဲ့ပါတယ်။တစ်ချိန်တည်းမှာပဲဒီရုရှားရဲ့ပင်လယ်နဲ့ရေတပ်မဟာအခြေစိုက်စခန်းတွေကနေပြီးတော့စစ်သားတွေကိုအပြစ်မထွက်ဖို့အတွက်ကိုလည်းဒီယူကရိန်းယာယီသမ္မတကတတိပေးထားပါတယ်။ယူကရိန်းရဲ့ဒီပိုင်နက်တိရက်ခိုင်မြဲဖို့အတွက်ကိုအမေရိကန်ကခိုင်ခိုင်မာမာထောက်ခံတယ်ဆိုပြီးတော့လည်းအမေရိကန်ကာကွယ်ရေးဝန်ကြီးဟေဂေါကပြောကြားခဲ့ပါတယ်။ KF မြို့တော်မှာတော့ဒီစီဘွားရေးဝန်ကြီးဟောင်းအာဆီယံရာဆန်နျုတ်ကိုဝန်ကြီးချုပ်အဖြစ်နဲ့လွှတ်တော်ကအတည်ပြုခန့်အပ်လိုက်ပါတယ်ရှင်
။သတင်းအချင်းချုပ်ကိုမတ်စုမြတ်မုံကြီးညာတော်တာဖြစ်ပါတယ်ခင်ဗျာ။အခုညနေစီစဉ်ထုတ်လို့ရမှုကမတ်ကင်ပြူထွေးဖြစ်ပြီးတော့အင်ဂျင်နီယာကတော့နာဇီမေဇူရီဖြစ်ပါတယ်ကျွန်တော်ဆက်မိုးပြပါ။ VOA American တန်ရဲ့ညဘက်မြန်မာပါတာအစီအစဉ်တွေကိုလိုင်းဒိုမီတာ2432နဲ့39ကိုကနေအတန်လွှင့်ခဲ့တာဖြစ်ပါတယ်။တော်တာရှင်အားလုံးနဲ့မြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA နားဆင်တဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.